ဲမှာအသက်ကြီးတယ်၊ကာကြီးတယ်၊ဒကမာကြီးတယ်တော်တော်များတယ်။ဖြစ်ဆက်လာနေတယ်။အသက်ကြီးတယ်၊ဒကမာကြီးတယ်၊ကာကြီးတယ်တွေ့တိုင်းဟောနေကြ။ဆရာလေးတစ်ပုဒ်ရှိပါတယ်။ဆရာလက်ထက်ကနကုလပိတာနဲ့နကုလမာတာဆိုတာဒကာကြီးဒကမာကြီးတယောက်ရှိတယ်။ဆရာကိုအလုံးဖြစ်တယ်သူကဆရာနဲ့လည်းပဲအရင်ဘဝဘဝတော်တော်များများကသာသမီနိဗ္ဗာန်တော်ဘူးတော်ဇာရေရလူတိုင်းဆိုရင်နကုလပိတာနဲ့နကုလမာတာနှစ်ဦးလုံးကိုကြကြိုင်တဲ့အထင်နေတော်ခဲ့ရတဲ့ဘဝကလည်း900နိဗ္ဗာန်လောက်ရှိတယ်နကုလပိတာကတခြားသူတူသူနဲ့အင်းအောင်ကြလို့သူ့ကိုပဲအထင်တော်ခဲ့ရတဲ့ဘဝလည်း900နိဗ္ဗာန်လောက်ရှိတယ်နကုလမိမာတာကတခြားရှင်ဘုန်းနဲ့အိမ်အောင်ကြလို့သူ့ကိုအမိတော်ခဲ့ရတဲ့ဘဝတွေကလည်း900လောက်ရှိတယ်လို့ခမန်းကြီးပြောတာပေါ့လေနော်အဲ့တော့ဘဝပေါင်းတော်တော်များများအမိအထေတော်ခဲ့ရတာဆိုတော့ဒီနကုလပိတာနဲ့နကုလမာတာမြတ်စွာဘုရားကိုတွေ့ပြီးခြင်းပဲသားလို့ပဲအလိုဖြစ်တယ်ဘဝဘဝကချစ်ခဲ့တဲ့အရှင်ဘုန်းကမကုန်နိုင်ဘူးနော်ဒါတကယ်ပဲဖြစ်တတ်တာပဲအဲ့တော့ဘုရားကလည်းပဲမြင်လိုက်လို့ရှိရင်သူကသားလိုပဲခေါ်တယ်တခြားယဟန်တွေကအဲ့ဒါကိုကြားတော့တဲ့နဲ့တို့ကြားဘူးလားကတော့မြတ်တော်ဘုရားရဲ့ခမဲတော်မေတော်တွေကသုတော်နာမင်းကြီးနဲ့မေတော်မာယာလို့ကြားဘူးတာပဲအခုဒီတရားကြီးဒီကမာကြီးတွေကဘုရားကိုသိတော့သားသားလို့ခေါ်နေတာဘယ်လိုချောက်လို့ပဲနော်ဒီလိုသိเสียဖြစ်တော့မြတ်တော်ဘုရားကိုယ်တိုင်ကအဲ့ဒါရှင်းပြတယ်ဘဝပေါင်းများစွာသာမိသားဖတ်တော်ခဲ့ရတာမလို့အခုသိရတဲ့ဘဝမှာလည်းပဲတကယ်လို့ပါအရင်မဟုတ်တော့လည်းပဲဒီပါအရင်သာသမီအင်းလိုပဲနော်ဖြစ်နေတာအဲ့တော့ဒီနေ့တော့နကုလပိတာဆိုတဲ့ဒကာကြီးကမြတ်စွာဘုရားကိုကူဖို့ဆိုတော့အကြောင်းကိုလာရောက်တဲ့ခါကျတော့ဘုရားကိုပြန်လျှောက်တယ်မြတ်စွာဘုရားဒီတော့နေတိုင်းနဲ့မြတ်စွာဘုရားကိုပူဇင်ပါလေတဲ့နော်တန်ဃာတော်တွေကိုလည်းပဲနေတိုင်းနဲ့ပူဇင်ပါလေတဲ့ဒါပေမဲ့အသက်ကကြီးပြီတဲ့ဟာတဲ့အသက်ကကြီးတော့ခန္ဓာကိုယ်ကအခုတစ်မျိုးတော့ကြာတစ်မျိုးခဏခဏအပြောင်းလဲတွေဖြစ်တယ်အခုနေမကောင်းနေကောင်းပေမဲ့တော့ကြာနေမကောင်းပြန်လို့နော်အဲ့တော့နေ့စဉ်လာခြင်းဒီမဲ့လာလို့မရပါဘူးတဲ့အဲ့တော့မြတ်စွာဘုရားလည်းသူ့ကိုကြံမိတ်ရှိတယ်တမဟုတ်လောက်များကိုကိုကိုကြံပါတယ်လို့ပြောတဲ့သူဟာတဲ့အတိညာနဲလို့ပြောတာပါတဲ့နော်အဲ့တော့ဒီခန္ဓာကိုယ်ဆိုတာအစဉ်အမြဲပဲသူ့မှာဒုက္ခဝေဒနာတွေကအနည်းနဲ့အများရှိနေတာပဲနော်သွာလာလုတ်ကင်လို့ဖြစ်နေသေးလို့ဒါသူ့ကိုယောဂါလို့လည်းနာမည်တက်မနေတော့ဘူးနော်ဆေးုံလည်းတက်နေစရာမလိုဘူးဆရာဝန်လည်းပြစရာမလိုဘူးတို့တော့မအီမသာဖြစ်တဲ့သဘောတွေကခန္ဓာကိုယ်မှာအများတိုင်းရှိနေတယ်နော်ယင်းတွေကပူးသလိုလိုမောသလိုလိုနော်တခါလေကောင်းတွေကမိုးသလိုလိုဒီလိုဟာတွေကအနည်းနဲ့အများလူတိုင်းမှာရှိတယ်နော်ငယ်ရတဲ့သူတွေကတော့ဒီလောက်မသိဘူးစိတ်ကလည်းတိတ်ပြီးတော့တက်ကြွတဲ့အရွယ်ဆိုတော့ခန္ဓာကိုယ်ကလည်းတိတ်ပြီးတော့လှုပ်ရှားတဲ့အရွယ်အိုက်ချစ်ဖြစ်တဲ့အရွယ်ဆိုတော့တိမပြုတ်မိလို့ပါနော်လှုပ်เสียကင်เสียတွေများနေတော့ကိုလှုပ်ချင်ကင်ကင်နာတွေကိုပဲတိတ်အာယုံစူးစားရပြီးတော့စိတ်ဝင်စားပြီးတော့ involve ဖြစ်တော့လုပ်နေရတာဆိုတော့ခန္ဓာကိုယ်မှာဖြစ်ပေါ်နေတဲ့မအီမတန်မှုကိုစိတ်အရင်မစိုက်နိုင်ကြဘူးနော်တကယ်တော့မွေးကစားကလေးကပဲမအီမတာတဲ့သဘောကရှိနေပြီသားပါနော်အဲ့တော့ဒီမအီမတာဆိုတဲ့သဘောမတက်တာတဲ့သဘောကိုပဲအင်္ဂလိပ်လိုပြောရင် this is လို့ပြောရမှာနော် is ဆိုတာကတက်တောင့်တက်တာရှိတာနေသားတာကိုပြောတာနော် this is ဆိုရင်တက်တောင့်တက်တာမရှိဘူးမနေသားဘူးနော်အဲ့ဒါကိုပဲဒီနှစ်ခုကိုရားတက hyphen လေးဖြုတ်လိုက်တော့ပြောလိုက်ရင် disease ဖြစ်သွားတာပဲနော်အဲ့လိုအဲ့တော့မအီမတာတဲ့သဘောဆိုတာလူတိုင်းမှာအများတိုင်းရှိပါတယ်ယောဂအမိသာမတက်လို့ပါနော်အဲ့တော့အဲ့ဒီတကကြီးကသူ့မှာအသက်ကြီးလို့သူ့ကျမ်းမာရေးကအခုတမျိုးတော်ကြတမျိုးဖြစ်နေရပါတယ်လို့ပြောတာဘူးနော်ဒါကိုမြတ်စွာဘုရားပို့ပြီးတော့နည်းနည်းတော့ဖြည့်ပြလိုက်တာဘယ်သူမဆိုမင်းမသားဖြစ်တဲ့သဘောဟာရှိပါတယ်တဲ့နော်ဒါကြောင့်တမဟုတ်လောက်များမိမိကိုယ်ကိုကြမ်းမာပါတယ်မင်းမသားဖြစ်တဲ့သဘောမရှိပါဘူးလို့ပြောတဲ့သူဟာတဲ့အတိညာနဲလို့ပြောတာပါတဲ့ဉာဏ်ရှိရင်ဒီလိုမပြောဘူးဉာဏ်ရှိရင်သူသိတယ်ခန္ဓာကိုယ်မှာမင်းမသားရဲ့သဘောတွေကအများတိုင်းရှိတယ်အများတိုင်းလို့လိုပဲပြုပြင်ပြောင်းလဲပေးနေလို့သာနည်းနည်းလေးနေသားတာပါပြုပြင်ပြောင်းလဲမပေးလို့ရှိရင်ခဏလေးကြာရင်ကိုပဲမတိမခံနိုင်တော့အောင်မိမိသားရဲ့သဘောတွေကဖြစ်လာနေတယ်နော်အဲ့လိုနဲ့ပဲသူကမြတ်စွာဘုရားကိုလျှောက်တယ်မြတ်စွာဘုရားတဲ့တတိယတော့အတက်လည်းကြီးပြီလားတဲ့အဲ့တော့ တရားကိုလည်းအချိန်ကြီးဟောရင်တပည့်တော်ကမှတ်မိမှာမဟုတ်ဘူးတဲ့အဲ့တော့မှတ်မိလွယ်အောင်တူတူလေးဟောတော့မှာပါတဲ့အဲ့တော့မြတ်စွာဘုရားတကယ်ကိုတူတူလေးဟောလိုက်တယ်ဒါပေမဲ့အဲ့ဒီတရားရဲ့အနှစ်သာရအတိတ်တရားအလွန်အလွန်နဲ့နေတယ်နော်ဘယ်လိုဟောလိုက်တယ်ဆိုတော့ပါဠိလိုဆိုရင်အာတုရကာယတမေသတောစိတ်တံအနာတုရံဘဝိတ္တိလို့ဒီလိုဟောလိုက်တာဒီပါဠိလေးကိုဒီဘုန်းကြီးကလည်းအင်မတန်နှိမ့်ချိုက်တယ်အကြိုက်ဆုံးတရားဟောတဲ့အဆုံးအမတွေမှာသူတစ်ခုပါဝင်တယ်နော်ဓမ္မလူရိုးလေးအတိတ်တွေပြောလို့ရှိရင်ခန္ဓာကိုယ်မှာပင်နာကျင်တော်လည်းပဲစိတ်မှာမနာကျင်အောင်နေလေလို့အဲ့ဒါလိုမျိုးပါတဲ့နော်အဲ့တော့ခန္ဓာကိုယ်ဟာကြီးကြီးငယ်ငယ်အမျက်ကနာနေတာပါပဲနော်အသက်ကြီးတဲ့လူကတော့ပူနာတာမှန်ပါလေဟို relatively ပြောရရင်ပေါ့နော်နေတဲ့လူနဲ့ကြီးတဲ့လူနဲ့နိုင်ရှင်ကြီးပြောရမယ်ဆိုရင်တော့ကြီးတဲ့သူကပိုးပြီးတော့မအီမတာဖြစ်တာများပါတယ်ဟိုမင်းကြီးတဘောကရှိလာတယ်ဟိုအခုဒီမှာထိုင်နေတဲ့ဒီမှာကြီးကိုလည်းညှို့ပြီးပြောတာပါနော်ဒုက္ခများဒီတော့မှဘယ်လိုနာလဲတော့မသိဘူးပဲနာနာရှိနေတယ်ကောင်းကောင်းထိုင်လို့မရဘူးအဲကြောင့်ကလထိုင်နဲ့ထိုင်ခြင်းပြုရတာအဲတော့ခန္ဓာကိုယ်မှာပဲနာလို့လဲပဲစိတ်မှမနာအောင်နေလို့မြတ်စွာဘုရားဟောခဲ့တဲ့အဆုံးအမတူတူလေးနဲ့အင်မတန်နဲ့နေတယ်ဟောဒီနေ့မနေ့ပဲဒကာကြီးတယောက်ကဒီတရားထုတ်တဲ့နပတ်တက်လို့လာမေးလျှောက်ရင်းနဲ့သူပြောပြတာသူတရားထုတ်လို့အင်မတန်တတိသမာဓိကောင်းနေတဲ့ခါမှာတဲ့ခန္ဓာကိုယ်မှာအင်မတန်မခံနိုင်တော့နာကျင်တဲ့သဘောပင်ရှိတော့လည်းပဲအဲ့ဒီနာကျင်တဲ့သဘောကိုဒီတတိလေးနဲ့စူးစူးဆက်ဆက်ကြည့်ပြီးတော့သိနေရတဲ့ခါပါတဲ့နာရာကနာရာတခြားသိတာကသိတာတခြားဖြစ်နေတယ်တဲ့ခန္ဓာကိုယ်မှာတော့နာနေတယ်ဒါပေမဲ့သိတဲ့စိတ်ကဘလို့မှမဖြစ်ဘူးသိနေတဲ့စိတ်ကလေးကလွတ်နေတယ်တဲ့ဘာဖြစ်လို့လွတ်နေဆိုတော့ involvement ဖြစ်တဲ့အကြောင်းပါတယ်နော်တတိလေးနဲ့သူ့ကိုကြည့်နေတယ်ဆိုတဲ့ကူကသူ့အထက်မှာရောပါမသွားဘူးနာနေတဲ့ဒုက္ခဝေဒနာရဲ့သဘောကအာယုံဖြစ်နေတိကျရှိနေတယ်။အဲ့ဒီအာယုံကိုသိနေတဲ့စိတ်ကလေးကသူ့ဟာသူတိကျခက်ခွာခွာလေးကနေထိုင်ကြည့်ရတယ်လို့ပဲသိနေတယ်။နည်းနည်းလေးခွာပြုတ်ကြည့်ရတယ်လို့ဝင်ပူးပြတ်မသွားဘူးနော်။အဲ့ဒါကိုပဲ involve မဖြစ်ဘူးလို့ပြောနေတာနော်။သူ့ထက်မှရောပါမသွားဘူး။တတိလေးနဲ့နေတဲ့ကံမှာသူကအတွေ့အတော့မရှိဘူး။နော်။တတိတကယ်ကောင်းနေတဲ့ကံသမာဓိကလည်းအမှန်ကောင်းတယ်။တတိသမာဓိကောင်းနေတဲ့ကံမှာအတွေ့ရမရှိဘူး။အတွေ့မရှိပဲနဲ့ဖြစ်ပေါ်နေတဲ့ sensation ဘယ်လိုဟာပဲဖြစ်ဖြစ်နော်ချမ်းသာတဲ့ဝေဒနာပဲဖြစ်ဖြစ်ဆင်းရဲတဲ့ဝေဒနာပဲဖြစ်ဖြစ်ဥပေက္ခဝေဒနာပဲဖြစ်ဖြစ်ဘယ်လိုဝေဒနာမျိုးကိုပဲဖြစ်ဖြစ်အတွေးမပါဘဲနဲ့တတိလေးနဲ့တက်တက်လေးကြည့်လို့ရှိရင်ကိုယ်နဲ့ဘာမှမဆိုင်တယ်လို့ပဲမြင်ရတယ်နော် impersonal ဖြစ်သွားတယ်နော်အတွေးနဲ့သူ့ကိုလိုက်တွေးလိုက်ရင်သူက involve ဖြစ်တယ်နော်ပို့ပြီးတော့ personal ဖြစ်လာတယ် identification ဖြစ်လာတယ်ဒါကြောင့်ပို့ပြီးတော့နာတယ်မခံနိုင်တော့ဘူးစိတ်ကအမလေးနားလိုက်တာမခံနိုင်ဘူးမခံနိုင်ဘူးဆိုတော့စိတ်ကမှဒေါမနတဝေနာတွေဖြစ်လာတယ်။တာမန်အဖြစ်ဆိုရင်ဖြူဖြူဖြစ်စေထုံးစံရခန္ဓာကိုယ်မှာတစ်ခုခုနာလာလို့ရှိရင်စိတ်ကမှဒေါမနတဖြစ်တယ်နော်။ဒုက္ခဝေဒနာဟာဒေါမနတကိုဖြစ်စေတယ်နော်။ဒါတော့ဒေါမနတရဲ့သဘောဟာဒီဖြစ်ပေါ်လာတဲ့ဝေဒနာကိုမြန်မြန်ဖျောက်ပစ်ခြင်းတယ်ဖျက်ဆီးပစ်ခြင်းတယ်နော်။လက်ခံမထားကြည့်ဘူးပြီးမခံနိုင်ဘူး။ဒါဒေါမနတရဲ့သဘောကသူကပြီးခံနိုင်တဲ့ရည်ချင်းမရှိဘူး။ဒီမခံတဲ့သဘောကိုပဲဒေါမနတလို့ခေါ်ရတာပဲနော်ဒီမခံတဲ့သဘောဖြစ်နေတာအဲ့တော့တတိတမာတိကောင်းလာတဲ့ခါမှာစိတ်ကဖြစ်ပေါ်လာတဲ့အာယံပေါ်မှာ react မလုပ်ဘူးနော်ဖြစ်ပေါ်လာတဲ့အာယံကိုအသာလေးဒေးကနေထိုင်ကြည့်ရတယ်လို့အဝေးကနေထိုင်ကြည့်နေရတယ်လို့ဒီလိုကြည့်လို့ရလာတာနော်ဒီလိုကြည့်လို့ရလာလို့ရှိရင်အတေးမပါတဲ့ခါမှာနာရာနာရာတခြားဖြစ်တော့လည်းပဲငါနာတယ်လို့ဒီလိုမထင်ဘူးနာရာတော့ရှိတယ်အဲ့နာရာကိုလည်းသိနေတယ်ငါနာတယ်လို့မထင်ဘူးဘလောက်ထိအောင်ပျောက်သွားနိုင်လဲဆိုရင်တတိတမတိအလွန်ကောင်းလာတဲ့ခါမှာဥပမာခြေထောက်ကနာနေတာလို့ငကုံတော့ကထင်ထားတာနော်ဒါကိုတတိလေးနဲ့တေးချကြည့်နေတဲ့ခါမှာခြေထောက်ဆိုရလဲပျောက်သွားတယ်ငါဆိုရလဲပျောက်သွားတယ်နာရာလေးလည်းရှိတယ်အဲ့ဒီနာရာလေးကိုသိတာပဲရှိတယ်ဘလောက်ထိအောင်ဖြစ်သွားတယ်အဲ့ဒါလို identification မရှိတဲ့ခါ involve မဖြစ်တဲ့ခါနော်သူနဲ့ပတ်သက်ပြီးတော့အတူတူမရှိတဲ့ခါဓာကြီးကိုပျောက်အောင်လုပ်ရင်ကောင်းပါပဲဓာကြီးကိုပျောက်အောင်ဘယ်လိုလုပ်ရပါမလဲပြောက်လဲမပြောက်နိုင်ပါလားစိတ်ညစ်စရာကြီးပါလားလို့ဒီလိုအသေးတွေမရှိတော့တဲ့အခါမှာနော်အဲ့ဒီနာတဲ့ဝေဒနာရဲ့သဘောတဘာဝဟာအရင်တုန်းကနာတဲ့ပုံစံမျိုးအရင်တုန်းကနာတဲ့သဘာဝမျိုးမဟုတ်တော့ဘူးနော်ဒီဝေဒနာရဲ့သဘာဝကတမျိုးပြောင်းသွားတယ်နော်အဲ့တော့အသေးရှိနေတဲ့အခါမှာဝေဒနာရဲ့သဘာဝခံစားရတာတမျိုးနေတယ်အသေးတော့လုံးဝမရှိတော့တဲ့အခါမှာတက်တက်ကြီးတည်နေရတဲ့အခါမှာခံစားရတဲ့ဝေဒနာရဲ့သဘာဝကနောက်တမျိုးပြောင်းသွားတယ် တော့အရင်တော့ကခေါ်လို့နာမည်တက်လို့တော့မရတော့ဘူးနော်ဒါတရားကိုတရားတိတိမိအားထုတ်လာတဲ့လူတွေဒီထက်မှလည်းရှိမှာပါနော်ပြောနိုင်လိမ့်မယ်ကိုယ့်အကူပဲငါတို့ကနာတယ်နာတယ်လို့ထင်တာတခုကိုသူ့ကိုနာမည်လည်းတက်မခေါ်တော့ဘူးနော်သူ့ကိုပြောက်ဖို့လည်းမကြိုးစားတော့ဘူးပြောက်ဖို့ကြိုးစားဆိုတာကတော့စေးတောက်တဲ့ရင်တော့တောက်ဖို့ပေါ့လေဒါပေမဲ့စေးတောက်ထားပါလိမ့်မယ်သူ့ကသူနာနေတာကြီးကိုစိတ်ထက်က resist လုပ်နေတာမျိုးမရှိတော့လို့ရှိရင်နော်စိတ်ထက်ကသူ့ကိုဘလို့မှ release မလုပ်ဘူးသူ့ကသူပြောက်ခြင်းနဲ့ပြောက်မပြောက်ခြင်းနဲ့နေကိုကကိုလုတ်တင်လာတော့လုတ်ပြီးပြီအသာလေးတတိလေးနဲ့ကြီးနေမယ်ဆိုတော့ဒီလိုကြီးနေတဲ့အခါမှာတကယ်အတူမရှိတော့ဘဲနဲ့ဝေဒနာရဲ့သဘောကိုနာမည်လည်းမတက်ဘဲနဲ့ပရမကျကြပစ္စုပန်တဲ့တဲ့ကြီးနေတဲ့ချိန်မှာဝေဒနာရဲ့ nature ဟာပြောင်းသွားတယ်သူ့ကိုနာတယ်လို့ခေါ်လို့မရတော့ဘူးဘလို့ဖြစ်သွားမှမသိဘူးပြောပြလို့မရအောင်နော်အဲ့တော့ဘယ်လိုဝိညာဉ်သဘောပဲဖြစ်ဖြစ်ဒုက္ခပဲဖြစ်ဖြစ်ဒုက္ခပဲဖြစ်ဖြစ်ပူတာပဲဖြစ်ဖြစ်ထုံတာပဲဖြစ်ဖြစ်ကျင်တာပဲဖြစ်ဖြစ်ကြိုက်တာပဲဖြစ်ဖြစ်စိတ်ကလေးကအသာလေး relax လုပ်ထားပြီးတော့သူ့ဘာမှ resistant လုံးဝမရှိဘဲနဲ့သိနေလို့ရှိရင်သူ့ရဲ့ nature ပြောင်းလာမခံနိုင်တဲ့သဘောမဟုတ်တော့ဘူးအင်မတန်စိတ်ကို relax လုပ်ပြီးတော့တကယ်ကိုပဲအင်မတန်နူးညံ့တဲ့စိတ်ကနေသူ့ကိုသိနေရလို့ရှိရင်တက်တာမှုလည်းရသွားတယ်နော်အဲ့တော့ဝိညာဉ်ရဲ့သဘောဟာသူ့ကို resist လုပ်လေပူပြီးတော့နာလေပဲနော်အဲ့ဒါတခုတတိထားဖို့ရအခုဒီမှာအတက်ကြီးတဲ့ဒီမှာကြီးတွေပါနေလို့ပြောကြည့်တာနော်အဲ့တခုခုဝေနာခံစားလာတဲ့ခါမှာစိတ်ထက resist လုပ်လေလေပို့ပြီးတော့နားလေလေပဲဆိုလုတ်သိမ့်တဲ့စေဝါကုသမှုလုတ်ပါလိမ့်သိမ့်လိမ့်ပါတောက်သိမ့်နဲ့တောက်ပါထိုးထိုးသိမ့်နဲ့ထိုးပါနော်ဒီကြားတဲ့ကလည်းပဲစိတ်ကလေးနဲ့သူ့ကိုအသာလေးကြည့်ပြနေပါနော်သူ့ကိုအနတ္တအဖြစ်မြင်နေလို့ရှိရင်ဒုက္ခအများကြီးတက်တာသွားတယ်နော်ရုပ်သာဆုံးပြောရမယ်ဆိုရင်ခန္ဓာကိုယ်မှာဒုက္ခဝေဒနာတစ်ခုဖြစ်နေတာနားနေတာနော်ခန္ဓာကိုယ်ပဲနားတာပါပဲစိတ်ထဲကို तू ကရောက်လာအောင်နားအောင်လုပ်လို့မရပါဘူးတကယ်တော့နော်စိတ်ထဲမှာဘာဖြစ်လို့နားကလေးဆိုတော့သူ့ကိုလက်မခံထားခြင်းမူသူ့ကိုမကြိုက်ဘူးသူ့ကိုမုန်းတယ်သူ့ကိုမချစ်နိုင်ဘူးသူ့ကိုမကြည့်ခြင်းဘူးမရှိစေခြင်းဘူးမြန်မြန်ဖြစ်စီပြေးလိုက်ခြင်းနဲ့မြန်မြန်ဖြောက်ပြေးလိုက်ခြင်းနဲ့နော်အဲ့လိုသူ့ကို resist လုပ်လေလေ attack လုပ်လေလေစိတ်ထဲမှာပို့ပြီး tension များလာလေလေစိတ်ကတင်းကြာပြီးပင်ပန်းစင်းရဲ့ဘောလာလို့လာနော်ခန္ဓာကိုယ်မနာရာနောက်ကိုလိုက်ပြီးတော့စိတ်ပါအကြည့်ကျပင်ပန်းသွားပြီတကယ်တော့ခန္ဓာကိုယ်မနာရာကခန္ဓာသေးတယ်စိတ်ကလည်းတကယ် resist လုပ်ပင်နဲ့စိတ်ကလေးကိုတကယ်ကို soft ဖြစ်နေအောင်ထားနိုင်လို့ရှိမှာနော်တကယ်ကို relax ဖြစ်နေအောင်ထားနိုင်ပြီးတော့ဒီဝိညာဉ်သဘောလေးကိုအသာလေးကြည့်နေမယ်သူ့ဟာသူပျောက်ချင်နေပျောက်မပျောက်ချင်လည်းနေဒီလိုထားလို့ရလို့ရှိရင်စိတ်ကချမ်းသာတယ်တခါကလေးစမ်းကြည့်တယ်စမ်းကြည့်ရဆိုတာကအဲ့လိုစိတ်ကလေးကို relax လုပ်ထားပြီးတော့လုံးဝ resist မလုပ်ဘူးနော်နုနုမြလေးနဲ့သူ့ကိုကြည့်နေလို့ရှိရင်ဒီလိုကြည့်နေရတာကိုကစိတ်ကလေးတည်ငြိမ်ပြီးတော့မျိုးတော်စိတ်ချမ်းသာတယ်လို့ဖြစ်လာတာရှိတယ်နော်တကယ်တည်းကမာရီကောင်းလိုက်အဲ့လိုပဲတည်ရတယ်ဒါကြောင့်ဘလိုဝေနာမျိုးဖြစ်လာအဲ့ဒီဝေနာကိုစိတ်အေးအေးလေးနဲ့ကြည့်ဖို့လိုပါတယ်အခုလောလောဆယ်မှာကျုံတွေ့နေရတဲ့ဒီလိုဝေဒနာမျိုးကိုတတိလေးနဲ့အေးအေးလို့ကြည့်တဲ့အလေးချင်းရသွားတဲ့သူဟာဒီထက်ပိုဆိုးတဲ့ဝေဒနာကြုံနိုင်လည်းပဲဒီချင်းကတဖြည်းဖြည်းတိုးတက်လာမှာနော်တချို့ဝေဒနာတွေကစေဝကုသရင်ပျောက်နိုင်တယ်တက်တာနိုင်တယ်တချို့ဝေဒနာတွေကစေဝကုသတော့လည်းပဲပျောက်ချင်မှလည်းပျောက်တယ်ဒါမပြောနိုင်ဘူးနော်ဖြစ်ချင်ဖြစ်နေတယ်ဖြစ်ချင်လည်းမဖြစ်ဘူးပေါ့လေဆိုတော့ဖြစ်ခဲ့တော့အဲ့ဒီဖြစ်ပေါ်လာတဲ့ဝေဒနာပေါ်မှာကိုကသဘောထားမှန်ဖို့အရေးကြီးတယ်နော် attitude မှန်ဖို့အရေးကြီးတယ်လူတွေကဘဝတစ်လျှောက်လုံးအမြဲတမ်း resistant နဲ့ပဲနေသွားကြတာနော်ကိုမဖြစ်ချင်တာလေးဖြစ်လာရင်အတင်းပဲအဲ့ဒါကိုတွန်းတယ်ဖယ်တယ်အဲ့ဒါနဲ့ပတ်သက်ပြီးအမျိုးမျိုးသိစင်းရဲတယ်နော်ငါမှဖြစ်ရလေချင်းဆိုတော့ substitute လည်းဖြစ်တယ်နော်ငါကြမှာဘာလို့လဲတော့ဒုက္ခတွေကဖြစ်နေရရန်တော့အဲ့တော့ကိုနာတာနောက်မှလိုက်ပြီးတော့ resistant ကြောင့်စိတ်ပါနာသွားတယ်နော်ဥပမာအဖြစ်ပြောရမယ်ဆိုရင်စူးတစ်ချောင်းစူးဝင်နေတာကိုနောက်စူးတစ်ချောင်းနဲ့ကလော်ထုတ်ဖို့ကြိုးစားရင်းနေနောက်စူးပါကျိုးပြီးတော့အသားထဲမှာကျန်နေသွားတာနှချောင်းလာသွားတာလေနော်သူ့နှချောင်းသူ့ရဲ့ဒုက္ခရောက်သွားတယ်အဲ့တော့ခန္ဓာကိုယ်မှာသူ့ဟာသူအကြောင်းမျိုးကြောင့်ဓာတ်တဘာဝတွေဖောက်ပြန်လို့ကံကံရဲ့အကျိုးပေးကြောင့်ဒုက္ခဝေဒနာတွေဖြစ်ပင်ဖြစ်လာတယ်လည်းပဲတတိရှိတဲ့လူဉာဏ်ရှိတဲ့သူဟာသူ့တစ်ချောင်းနဲ့အဆူခံမယ်နှချောင်းတော့အဆူမခံဘူးနော်ဆက်ခန္ဓာကိုယ်နာတယ်လည်းပဲမတတ်နိုင်ဘူးဓာတ်တဘာဝတွေဖောက်ပြန်လို့သူ့ဟာသူဖြစ်နေတာတတ်နိုင်တော့အသိဉာဏ်လေးနဲ့စေဝကုသမယ်တို့တော့ငါတော့နှချောင်းတော့အဆူမခံဘူးနော်အញ្ញံကြီးရလို့အဲ့လိုနေလို့ရတယ်နော်အဲ့တော့တစ်ချောင်းနဲ့ဆူတာမှနောက်တစ်ချောင်းမှအဆူခံလိုက်လို့ရှိရင်ဘယ်နဲ့ပြောမလဲဉာဏ်ပညာနေတယ်လို့ပြောရမှာနော်တနာစရာကောင်းတယ်ဒုက္ခများခန္ဓာကိုယ်နာတာနောက်ကိုလိုက်ပြီးတော့စိတ်ပါနာသွားပြီနော် ဆိုတော့အတိညာရှိလို့ရှိရင်ကိုယ့်အကူနေလို့ရတယ်ခန္ဓာကိုယ်ပဲနာတော့လည်းပဲစိတ်မနာအောင်နေမယ်ဆိုပြီးနေလို့ရတယ်ဆိုတော့တရားကိုအမြဲတမ်းအလေးကြီးလို့ပြီးတော့အားထုတ်နေဖို့လိုတာဒီလိုကြီးကြီးကြီးကြီးရုံးကလေးကြုံလာကမှစဖို့ဆိုရင်တော့နည်းနည်းတော့ခက်တယ်နော်ဆိုတော့စောစောကလေးကအချိန်ရှိတုန်းမှာတတိယနေတဲ့အချိန်ကလေးနော် involve မဖြစ်သွားပဲနဲ့အသာလေးကြည့်ပြီးတော့သိပြီးတော့နေလို့ရတဲ့အချိန်ကလေးကိုထူထောင်ထားဖို့လိုတယ်နော်ဒီမိတ်ဆွေတွေထဲမှာတရားဒဂမတွေထဲမှာအများကြီးတွေ့ရတယ်တချို့ကတော်တော်နောက်ကျသွားမှတရားထုတ်ဖို့တည်ရတယ်တိတ်ဟဲ့လေအဲ့ဒါဘယ်လဲဟာအဲ့တော့အခုချိန်မှာအခုလောက်ကျမ်းမာရေးကောင်းတုံးမှာကိုပဲတော်တော်ကိုကြည့်ရစရာအထုတ်ဖို့တင့်တယ်ဒီထက်မှတရားထုတ်ဖို့တဲ့သူဘသူတွေပါတယ်လဲတရားကြီးအထုတ်ဖို့ဟမ်တော်တော်လေးအထုတ်ဖို့ကြတဲ့သူတွေများနေကြဩဟုတ်ပါပြီနော်နေတိုင်းကအထုတ်လားနေတိုင်းမမှန်ဘူးတရားရဲ့အကျိုးကိုတကယ်ရကြည့်ရင်နေတိုင်းအထုတ်မှာဖြစ်မယ်နော်အလေးကြီးအမြဲတမ်းလုပ်ထားမှာဖြစ်မယ်ဒီလိုတတိနဲ့နေတဲ့ဤဟာဘုရားမှာအတ္တတာဆုံးနေတဲ့ဤပဲနော်အဲ့တော့ကိုယ့်ကိုယ်ကိုချစ်တယ်တော့ဒီကိစ္စတွေအရေးကြီးပြီးတော့အဲ့ထက်မှာပဲအချိန်ကြီးအများကြီးကုန်းကုန်သွားနေကြတာနော်တရားထုတ်ဖို့အချိန်မပေးနိုင်ကြဘူးအဲ့တော့လောကီကိစ္စတွေပြင်အစဉ်ပြေတော့လည်းပဲတခါတလေကိုယ့်ရဲ့ခန္ဓာကိုယ်နဲ့စိတ်ကိုဒီလိုအေးချမ်းအောင်စက်တာနေအောင်ထားတဲ့အလေးချင်းကိုမလုပ်လာတဲ့သူဟာအကြီးကျယ်ဒုက္ခရောက်တဲ့ခါကျမှဘာလို့မှမသိဖြစ်သွားတတ်တယ်နော်ဒီရန်ကုန်မှာပဲဒီဖုန်းကြီးနဲ့တည်တဲ့မိတ်ဆွေတွေအများကြီးရှိတယ်အဲ့ဒီအများကြီးတော့မှအင်ဂျင်နီယာတွေအများကြီးရှိတယ်ကိုယ်တိုင်လည်းပဲအရင်နေခဲ့တုန်းကစက်မှုတက္ကသိုလ်မှာနေခဲ့တာဆိုတော့အဲတုန်းကကြောင်းနေတဲ့တည်းအများကြီးရှိတယ်။မနေ့ကပဲကြောင်းနေတဲ့ကြောင်းနေတဲ့တော့မဟုတ်ဘူး။သူကနည်းနည်းဖြစ်ကြီးတယ်ပေါ့။နော်။အဲသူ့ရဲ့အိမ်ကိုရောက်တယ်။အဲတော့စကားပြောကြည့်တော့သူ့မှာအိတ်ဆေးမတောင်းရင်အိတ်လိုမပြောတော့ဘူး။နော်။အဲ့ဒါကိုသူဘယ်လိုလုပ်ရမလဲဆိုတော့မေးတယ်။အိတ်ဆေးတောက်တော့မှတစ်ခါတလေနှစ်နိုင်သုံးနေလောက်ကြာရင်ပြန်နိုးတယ်။အိတ်လိုမရဘူး။နော်။သူကအလုပ်ကိုအင်တန်ကျူးစားတယ်။ရာဇီလက်တော်လေးကြီးနေပြီ။အင်တန်ကျူးစားလုပ်ခဲ့ပြီ။ဒါပေမဲ့သူ့ခန္ဓာကိုကြမ်းမာရေးမကောင်းတော့ဘူး။သူ့စိတ်ကလည်းကြမ်းမာရေးမကောင်းတော့ဘူးလို့ဆိုရမှာနော်။ခန္ဓာကိုယ်နဲ့စိတ်နဲ့တွဲရက်တယ်ကို။အဲ့ဒါတော့အချိန်လေးဆိုးလာတာမှသူကမေးတယ်တတိတော့ဘာလုပ်ရင်ကောင်းမလဲ။နော်။စီးတွေကလည်းသူ့ tranquilizer စီးပေးထားတာအများကြီး။နှစ်မျိုးလားသုံးမျိုးလားသူပြောပြတယ်။ဒီခါလေးလည်းပြောင်းပေးတယ်တဲ့။ကျောင်းကတခုတည်းဆိုရင်တခုတည်းရဲ့ side effect ကကြာရင်ဒုက္ခပိတတ်တာမဟုတ်လို့နော်အဲ့တော့သူ့အမူအရာကိုကြည့်ရတာအိစေးအတော့များလုံးလို့ထိုင်နေမမှန်ဖြစ်နေတာတွေ့ရတယ်နော်စိတ်တနာမိတယ်ဒီလိုဩသူစိတ်နဲ့ခန္ဓာကိုစောင့်ရှောက်ဖို့ရသူတတိမရဘူးအလုပ်ကတော့တော်တော်ကြိုးစားတယ်ရာထူးကတော်တော်ကြီးသွားပြီနော်ဒါပေမဲ့အဲ့လိုမပြောတော့ဘူးစိတ်မချမ်းသာတော့ဘူးအဲ့ဒါလို့အချိန်နေတိတ်ဆိုးတဲ့အဆင့်ကိုမရောက်သေးခင်မှာကြိုကြိုတင်းလေးလောက်ထားတယ်လို့ဆိုရင်ဒီလိုအဖြစ်မျိုးကိုရောက်ကိုရောက်မှာမဟုတ်ဘူးနော်အမှန်တော့ဘလောက်မှမခက်ဘူးခန္ဓာကိုယ်နဲ့စိတ်ကိုအမြဲတမ်းအေးချမ်းနေအောင် relax လုပ်ပြီးတော့ထားတတ်လို့ရှိတယ်ဒီလိုမဖြစ်ဘူးနော်အဲကြောင့်ငယ်ငယ်ရွယ်တွေကအလေးကျင့်လုပ်ရင်စိတ်ကောင်းတယ်တရားထုတ်တာပင်မနဲ့ထင်လို့နေတိုင်းမလုပ်ဖြစ်တာလားလို့မေးတော့မေးလိုက်ခင်ဗျနော်တရားထုတ်တာလောက်အပန်းပြေတာမရှိဘူးတရားထုတ်တာကိုအလေးကျင့်ရသွားတဲ့လူတွေကဘယ်လိုပြောလဲဆိုတော့တတိယတော့အလုပ်လုပ်လို့တအားပင်ပန်းလာရင်တရားပဲထိုင်တော့တာပဲနိုင်ဘယ်တော့ထိုင်မိတယ်ဆိုရင်ပဲပင်မနာတွေကတကြီးတကြီးပြီးတော့ပျောက်သွားတယ်နော်ဘယ်တော့ကောင်းထားလဲစဉ်းစားကြည့်သာမနေ့မှနိုင်ဘယ်တော့ထိုင်လိုက်နော်ကောင်းရင်ကောင်းမကောင်းရင်နေစီမနေ့စောစောကအေးရွားပြီးတော့နိုးတဲ့ချိန်နော်ခန္ဓာကိုယ်မှာအနာရထားတဲ့အားတွေပြည့်နေတယ်စိတ်ကလည်းအေးရွားထားတဲ့အတွက်ကြောင့်ဘာဖြစ်ပြောနည်းနည်းတော့တည်နေမှုရှိတယ်နော်စိတ်ထဲမှာလှုပ်ရှားကင်စရာတွေဟိုအတွေ့အကြုံတွေကရှုပ်ထွေးပြီးတော့ပေါ်မလာသေးဘူးအဲ့လိုချိန်မှာစောစောစီးထပြီးတော့ညနေတိတ်ပြီးတော့တကယ်စားတော့ဖို့လိုတဲ့သူနဲ့ပဲလိုလည်းကူတခုခုစားတော့ပြီးခဏလေးတရားထိုင်မှုကောင်းတယ်အလုပ်ကျင်နေတိုင်းလုပ်ထားတယ်ဆိုရင်အဲ့ဒီခဏလေးကအင်တန်တန်မိုးရှိတယ်နော်အလုပ်ကျင်ရတဲ့အတွက်ကြောင့်တရားထိုင်တဲ့ခါမှာခန္ဓာကိုယ်မှာဖြစ်ပေါ်နေတဲ့ဓာတ်ရဲ့ပြည့်လို့ရတဲ့ဟိုအာရုံရဲ့သဘာဝလေးတွေနော် sensation တွေကိုလိုလည်းကူကူပဲသိနေတယ်ဘယ် sensation ဖြစ်ဖြစ်တခုခုသိနေရတာပဲခန္ဓာကိုယ်မှာ sensation ကလွဲလို့သိလို့ရတဲ့အရာမရှိဘူးနော်ရုပ်ကိုရှုပေမဲ့ရုပ်ကိုရှုရင်ဘာကိုသိရလဲဆိုတော့ sensation နဲ့သိရတယ်။ရုပ်ရဲ့သဘာဝကဘာလဲလို့မေးရုပ်က မာရာပြောတာသိရတဲ့ဘာဝနော်မာမန်းပြောမှဘယ်လိုလုပ်သိလဲမာရဲ့အာယုံခံစားမှုဖြစ်နေသိရတယ်နော်ပြောတယ်အာယုံခံစားမှုဖြစ်နေလည်းသိရတယ်အာယုံဖြစ်နေခံစားရမှပဲသိရတာပါအာယုံဖြစ်နေမခံစားရရင်မသိနိုင်နော်အဲ့တော့အရာရာတိုင်းကိုအာယုံဖြစ်နေခံစားပြီးတော့ပဲသိကြရတာပါပဲခံစားမှုကလည်းလို့တခြားဘာကိုမှသိလို့မရပါဘူးနော်အဲ့တော့တစ်ခုခုကိုထိထားတဲ့နေရာမှာကြည့်လို့ရှိရင်မာရဲ့သဘောလေးသိရတယ်ရုပ်ကိုသိရတာပဲနော်ပြောတဲ့သဘောလေးရှိနေပြောတဲ့သဘောကိုသိရတယ်ဒါလည်းရုပ်ကိုသိရတာပဲနော်ထိထားတဲ့နေရာလေးမှာကြည့်လို့ရှိရင်အေးတဲ့သဘောလေးသိရတယ်အခုလိုမနဲ့ပိုင်းစိရင်တခုခုထိကြည့်ရင်တော်တော်အေးတယ်တိုးတော့ကိုယ်ခန္ဓာကိုယ်ကိုယ်လက်နဲ့ကိုယ်လက်ကိုပြန်ထိထားရင်တော့ငွေးနေတာလေးသိရတယ်နော်အဲ့တော့မာရာတိတယ်ပြော့တာတိတယ်နွေးနေတာတိတယ်အေးနေတာတိတယ်နော်တခုခုတိလို့ရတယ်ဒီထက်ပိုပဲပြဋိဌာကြည့်လိုက်လို့ရှိရင်လှုပ်ရှားမှုလေးတွေရှိတယ်နော်လှုပ်နေတာတွေတိရတယ်ရိုးရိုးလေးပဲဒီအာယုန်လေးတွေကဒီအာယုန်တွေတိဖို့ခက်လည်းမခက်ဘူးဒီအာယုန်တွေတိဖို့ရဘာမှကြံစီတိုးတော့နေစရာမလိုဘူးဟောကြံစီတိုးတော့ပြီးမှတိလို့ရတဲ့အာယုန်ကလည်းပဲပစ္စုပန်တည့်တဲ့အာယုန်မဟုတ်ဘူးပရမတ်လည်းမဟုတ်ဘူးစိတ်ကူးနဲ့တိရလို့တိလို့ရတဲ့အတွက်ကြောင့်ပြညာပဲဖြစ်နေတယ်နော်ပရမတ်အကြောင်းကိုပင်ဖြစ်တော်လည်းပဲတွေးတဲ့အချိန်ရောက်တဲ့အခါမှာသူကပြညာပဲဖြစ်သွားတာပဲ။နော်။အတွေးနဲ့တွေးတဲ့အားလုံးကပြညာတွေပဲ။မာတဲ့အကြောင်းကိုအတွေးနဲ့ထိုင်တွေးနေရင်အဲ့ဒါမာတာပရမတ်မဟုတ်ဘူးမာတာပြညာပဲဖြစ်သွားတယ်။နော်။မာတဲ့အဟာကိုတွေးနေတာမဟုတ်ဘူးနဲ့တကယ်ထိပွဲတွေ့တဲ့အချိန်မှာအဲ့ဒါမာတာရဲ့သဘောကိုပရမတ်တဲတဲ့သိတာပဲ။နော်။အဲ့တော့ခန္ဓာကိုယ်မှာအဲ့လိုမာတာပြော့တာပူတာအေးတာလှုပ်တာရှိနေတယ်နော်။အဲ့တော့လှုပ်တယ်ဆိုတာမှာကြမ်းကြမ်းတမ်းတမ်းလှုပ်တာရှိပြီလို့အမှန်တန်တင်းတင်းမှုမှုလှုပ်တာလည်းရှိတယ်။အတက်ရှိဘက်ကမှလှုပ်နေတယ်နော်သိရတယ်နော်ဒီထက်ကိုသတိထားလို့ရှိရင်လက်ညာဖြစ်ဖြစ်သူကတုံနေတဲ့ဘောရှိတယ်အခုဟိုတက္ကမကြီးကလက်နှစ်ဖက်ထိကြတယ်အဲ့လက်နှစ်ဖက်ထိတဲ့နေရာလေးမှာအာယုံပြည့်ကြည့်စမ်းပါတုံခါမှုရှိနေတယ်နော်သူကဆဲဆီကအမြဲတမ်း reaction ဖြစ်နေတယ်သူကအမြဲတမ်းတုံနေတယ်ခန္ဓာကိုယ်မှာမတုံတဲ့နေရာလေးလို့မရှိဘူးနေရာမှာတည်းကတုံခါမှုရှိနေတယ် vibration တဘောမျိုးတွေရှိနေတယ်နော်အဲ့တော့တစ်ခုခုကိုထင်ရှားရသိလွယ်တာကိုကိုကြိုက်တာလေးကိုရွေးပြီးတော့အဲ့ဒါလေးကိုမှ focal point အဖြစ်နဲ့ထားပြီးတော့အများအားအလေးကျင့်လုပ်နေဖို့ကောင်းတယ်။ဘယ်ဟာဖြစ်ဖြစ်ကောင်းလာကြည့်တယ်။ခန္ဓာကိုယ်မှာဒါအလိုလိုပြည့်စရာမရှိဘူး။နော်။သူ့ပဲပြည့်စရာရှိတယ်။ဘယ်နည်းနဲ့ပဲတရားအထုအထုနောက်ဆုံးတည်ရတဲ့အာယုံကဒါပဲရှိတယ်။နော်။အာနာပါနာပဲအထုထု။တခြားဘာနည်းနဲ့ပဲအထုအထု။တကယ်ပြည့်လို့ရတဲ့အာယုံကဒီအာယုံပဲရှိတယ်။ခန္ဓာကိုယ်မှာဒါအလိုလိုတည်ရတဲ့အာယုံမရှိဘူး။နော်။ဝေဒနာနည်းနဲ့ကြည့်မယ်ဆိုရင်တော့ချမ်းသာတဲ့ဝေဒနာ၊ဆင်းရဲတဲ့ဝေဒနာဒီနှစ်ခုသိနိုင်တယ်နော်။ဒါလည်းပဲခံစားမှုဖြစ်နေတည်တာကြီးပဲနော်ချမ်းသာတယ်ဆိုတာကိုခံစားပြီးတော့တည်တာနော်ဆင်းရဲတယ်ဆိုတာကိုလည်းပဲခံစားမှုဖြစ်နေပဲတည်တာပဲအဲ့တော့ခန္ဓာကိုယ်မှာအဲ့လိုချမ်းသာတဲ့ဆင်းရဲတဲ့ဝေဒနာကြီးလည်းဒါလည်းပဲအချိန်မီအမြဲတမ်းရှိနေတယ်ဝေဒနာလုံးဝမရှိဘဲနဲ့စိတ်ကမှဖြစ်နေတယ်နော်အဲ့တော့ဒီနှစ်ခုတည်းကတစ်ခုခုကိုသိနေလို့ရတယ်သူတို့နှစ်ခုလုံးမရှိဘူးလို့ထင်ရတဲ့အချိန်မှာဥပိ္ပခာဝေဒနာတော့ရှိတယ်သူကအင်တန်တိမ်မွေးလို့အစမှသိဖို့ရနည်းနည်းခက်တယ်ဒါဒီဥပ္ပခဝေနာလည်းပဲသူ့ကိုတတိလေးနဲ့ကြည့်ပြီးသိနေလို့ရှိရင်သူကချမ်းသာတဲ့သဘောကိုစောင်းသွားတယ်။ဘာဖြစ်လို့ချမ်းသာတဲ့သဘောကိုစောင်းတယ်လဲဆိုတော့သူ့မှာဒုက္ခမရှိဘူး။ဒုက္ခမရှိတာကိုသိနေတဲ့အချိန်မှာတက်တာမှုရှိနေတယ်နော် at ease ဖြစ်နေတယ်စိတ်က။အဲ့တော့သူ့ကိုမသိတဲ့အချိန်မှာကျတော့သူကဒုက္ခသဘောကိုစောင်းတယ်။မသိရင်ဘာဖြစ်လို့ဒုက္ခသဘောစောင်းလဲဆိုတော့သူကဒုက္ခဖြစ်နေမှန်းကိုမသိတဲ့တဲ့ကြောင့်သူ့မှာလေးလံမှုထိုင်လံထိုင်မဲ့မှုဆိုတဲ့သဘောမျိုးဖြစ်နေတယ်။မကြည်လင်မှုဆိုတဲ့သဘောမျိုးဖြစ်နေတယ်နော်။ဥပ္ပခာဝေနာကသူ့ကိုမသိလို့ရှိရင်စိတ်ကထိုင်ပိုင်းသွားတယ်။နော်။ဒီဒုက္ခနဲ့ဒုက္ခကညာတော့အရင်စိတ်ကို stimulate လုပ်ပေးတယ်နော်။ဥပ္ပခာကအမြန်တင်မှုတဲ့အတွက်ကြောင့်သူ့ကိုမသိလို့ရှိရင်စိတ်ကမှ stimulation မရှိတယ်လို့ဖြစ်သွားတယ်။အဲ stimulation မရှိတဲ့အခါမှာစိတ်ကထိုင်ပိုင်းတယ်။နော်။သူ့ ease ဖြစ်နေတယ်ဆိုတာကိုမသိဘူး။ ease ဖြစ်နေတယ်ဆိုတော့မသိတဲ့အခါမှာ ease ကမရှိဘူးလို့ဆိုရမှာပဲ။နော်။ဘယ်တော့သူ့ကိုတည်ရတာခက်လို့အစမှာတော့ဟိုတိတ်ပြီးတော့ဥစားပေးပြီးတော့ကြည့်ဖို့မသိသေးဘူးနော်တိလွယ်တာထင်ရှားတာကိုပဲအမြဲတမ်းတတိလေးကားပြီးတော့နေမှာဒီလိုတတိကြောင်းလာလို့ရှိရင်အရင်တော့ကတိဖို့မလွယ်တာမထင်ရှားတာတဖြည်းဖြည်းဖြည်းဖြည်းတိလာတယ်နော်အဲ့တော့ဘယ်အချိန်မှတရားထိုင်ထိုင်တိလို့ရတာဒါပဲရှိတယ်နော်ပူရာအေးတာတိလို့ရတယ်ခန္ဓာကိုယ်မှာနော်ဟိုမာရာပြော့တာတိလို့ရတယ်ခန္ဓာကိုယ်မှာလှုပ်ရှားနေတာတုံခါနေတာအဲ့ဒါကိုသိလို့ရတယ်။အသက်ရှူတဲ့အခါမှာတင်းတာရော့တာသိလို့ရတယ်။ဒီတင်းနေရော့ရဆိုတာလည်းပဲခံစားမှုဖြစ်နေတည်ရတာပဲ။ဒါပဲနော်။တင်းလာတာကိုခံစားရတယ်။ရော့သွားတာကိုခံစားရတယ်နော်။ခုနပြောသလိုဟိုချမ်းသာတဲ့ဝေဒနာ၊ဆင်းရဲတဲ့ဝေဒနာ၊ဒုက္ခဒုက္ခဒီမျိုးခုလည်းခန္ဓာကိုယ်မှာကြည့်လို့ကြည့်တဲ့အခါမှာသိရတယ်နော်။ တော့ခန္ဓာကိုယ်ကြည့်ရင်ဒါတွေပဲတွေ့နေရတာဒါကလွယ်လို့သိစရာမရှိဘူးအဲ့ဘယ်လိုနာမည်တက်တက်တိလိုနာမည်တက်သိစရာတော့ဒါပဲရှိတယ်အဲ့တော့ဒီထက်ကကိုယ်ငကိုယ်တုံးကအာထုနေကြဘယ်နည်းနဲ့ဖြစ်ဖြစ်နာမည်နာမည်တွေကအများများနေတယ်နော်များတော့နာမည်နောက်ကိုလိုက်ပြီးပါသွားတတ်တယ်နာမည်တွေခဏဖယ်ထားလိုက်ပြီးတော့နော်ကိုယ်အာထုနေကြအာယုံမှာဒီခုနပြောခဲ့တဲ့ခံစားပြီးတိလို့ရတဲ့အာယုံတစ်ခုခုတော့ရှိရမယ်။အဲ့ဒီအာယုံမှာစိတ်ကလေးထားလိုက်ရမယ်။နော်ထွက်လေဝင်လေရှိတဲ့သူကထွက်လေဝင်လေမှာဝင်လာတဲ့လေကအေးအေးနေတယ်။ပြန်ထွက်သွားတဲ့လေကနွေးနေတယ်။နော်အဲ့ဒီဝင်လေထွက်လေကပုတ်ပြီးတော့ထွက်တယ်တိုးပြီးတော့ထွက်တယ်။သူ့မှာနှူးညံ့တဲ့အတွေ့ရှိတယ်။နော်အဲ့နှူးညံ့တာကိုသိတယ်။ပူတာသိတယ်အေးတာသိတယ်နော်။ဒီပူတာအေးတာမှလည်းပဲဝင်လေအစအနေဝင်လေအဆုံးထိအောင်သတိနဲ့ထားကြည့်လို့ရှိရင်အဲ့ဒီမှာအပိုင်းပိုင်းလေးတွေကတစ်ခွန်းတစ်ခုမတူဘူး။နော်ဘာလို့လဲဆိုတော့ဝင်လာတဲ့လေက speed မတူဘူး။အစမှာ speed ကတစ်မျိုးအလဲကျရင် speed ကတစ်မျိုးပြောင်းသွားတယ်အဆုံးပိုင်းကျရင် speed ကနောက်တစ်မျိုးပြောင်းသွားတယ်နော်ဆိုတော့ speed ပြောင်းသွားလို့ရှိရင်သူနဲ့ပတ်သက်ပြီးဖြစ်တော်လာတဲ့ sensation ကလည်း light ပြီးတော့ပြောင်းသွားတာပဲဆိုတော့ဒီ speed ကအင်မတန်တင်တူမှုမှုနဲ့အဆက်မပြတ်ပြောင်းသွားတာပဲနော် speed ကနှေးရနေမြန်လာတယ်မြန်လာပြီးတော့ပြန်နှေးသွားတယ်ဆိုတော့ဒီကြားထဲမှာ sensation ကအပြောင်းလဲရှိတယ်အေးတာကိုသိတဲ့သဘောလေးကအေးတဲ့သဘောလေးကအပြောင်းလဲရှိတယ်အဲ့ဒီအပြောင်းလဲလေးဖြစ်သွားတယ်ဆိုတာလေးကပါတတိကပ်ပြီးတော့သိမှတာလည်းတရားထုတ်တဲ့တန်မာတော့အပေါ်ရန်လေးအေးတယ်လို့သိအောင်နဲ့မတူတက်နိုင်ဘူး။နော်။အဲ့တော့အစမှာတော့တန်မာတော့အေးတယ်လို့ပဲသိရတာပဲ။နော်။ပြန်ထွက်သွားတဲ့နေရာလည်းပဲထွက်ခါစား speed နဲ့အလဲမှာရှိနေတဲ့ speed နဲ့ဆုံးကနေမှ speed မတူဘူး။ဆုံးကနေမှတော်တော်နှေးသွားတာ။ထွက်စရာအထက်မှာတိတ်မရှိတော့အထက်က pressure ညော့သွားတယ်။အဲ့တော့အဲ့လို speed အပြောင်းလဲရှိတဲ့အခါမှာ sensation အပြောင်းလဲရှိနေတယ်။နော်။ပူတဲ့အတူလေးကအချိန်နဲ့တစ်ချိန်မတူဘူး။ဆိုတော့တိုးပြီးတော့ထိသွားထိပြီးတော့ထွက်သွားတဲ့နှူးညံ့တဲ့သဘောလေးကလည်းပဲတခင်းတခင်းမတူအဲ့ဒီမတူတာလေးကိုနည်းနည်းလေးတတိနေကြည့်ဖို့လိုတယ်မတူမှန်းသိလိုက်ဖို့လိုတယ်အဲ့လိုမတူမှန်းကိုသိနေလို့ရှိရင်တတိပိုကောင်းလာတယ်တမာတိပိုကောင်းလာတယ်အဲ့တော့အာယုံကိုဒီလိုထိထိမိမိသိသွားတဲ့အခါမှာဒီအာယုံပေါ်မှာပိုပြီးတော့စိတ်ဝင်စားမှုရှိတယ်နော်ပိုပြီးတော့သိအောင်ကြည့်လိုက်ဒီကြားမသိတဲ့အချိန်မှာစိတ်ရဲ့သဘာဝဟာတခြားအာယုံတစ်ခုကိုသူရှားခြင်းဒီအာယုံပေါ်မှာသူအားမရဘူးနော်တခုခုကိုဆုပ်ကန်လိုက်တဲ့အခါမှာကိုင်းလို့မမိလို့ရှိရင်သူကနောက်တစ်ခုကိုင်းစရာမများရှာတယ်။နော်စိတ်ကအာယုံကို grasp လုပ်တဲ့အကျင့်ရှိတယ်။အာယုံကိုဖမ်းထားခြင်းနဲ့ဆုပ်ထားခြင်းနဲ့နော်။အဲ့ဘယ်အာယုံကိုဖြစ်ဖြစ်ထိတိမိမိယူလို့ရရင်အဲ့ဒီအာယုံမှာသူအနေများတယ်။အဲ့ဒီအာယုံကိုစုပ်ထားတယ်။အဲ့တော့အာယုံတစ်ခုကိုရွတ်တဲ့ခါမှာထိတိမိမိမရလို့ရှိရင်သူကနောက်အာယုံတစ်ခုရှာတော့အဲ့လိုဆိုရင်သူကဒီအာယုံကိုစိတ်ဝင်စားတော့ဒီအာယုံကမှစိတ်ဝင်စားမနေဇုအကြာကြီးထိုင်နေကြိုင်ဘလို့ထင်လာလဲဆိုတော့ဘာမှမထူးပါဘူး။အဲ့လိုစိတ်ဖြစ်လာနော်လှုပ်တော့လှုပ်နေတာပဲဒါပေမဲ့ဘာမှမထူးပါဘူးနော်အဲ့တော့တကယ်ဖြစ်ဖြစ်နေလို့ရင်ရက်ပိုင်းအတွင်းတကယ်ထူးပါတယ်နော်ဒါဒီမှာကိုပဲဘုန်းကြီးတွေကတော့ပြောမှာပါအရှင်ဖျားတော်တော့အချင်းပြေလှုပ်လို့ရတာလို့ထင်နေမှာမဟုတ်ဘူးဒီလိုရံကုန်မျိုးတဲမှာကိုပဲအိမ်မကိစ္စတွေအယောင်ဝယ်ကိစ္စတွေနဲ့နေတဲ့လူတွေကြားတွေကနေတဲ့ကြားတွေကတချို့လူတွေဟာရသမျှအချိန်မှာတကယ်ကိုစူးစိုက်လေးလုပ်တယ်နော်အဲ့တော့လောက်တဲ့အချိန်နဲ့နေတော့လည်းပဲလောက်တဲ့မြတ်အချိန်မှာအင်မတန်စူးစိုက်စူးစိုက်လောက်တဲ့အတွက်ကြောင့်တကယ်ပဲတုတ်တက်နေတာတွေ့တယ်။နော်။အဲ့တော့လောက်တဲ့အခါမှာဘယ်လောက်ကိုဖြစ်ဖြစ် whole heartedly လောက်ဖို့အရေးကြီးတယ်။နော် whole heartedly စိတ်နှလုံးကိုအပြည့်ပေးပြီးတော့လုပ်လိုက်ပါ။အဲ့လိုလုပ်လို့ရှိရင်လောက်ရတဲ့အကျိုးများတယ်။အချိန်ကုန်တဲ့လောက်အကျိုးမတိုင်းရှိတယ်။လောက်တော့လောက်တယ်စိတ်မပါတပါ half heartedly လုပ်နေမှဆိုရင်ချိန်တော့အကျိုးမရှိဘူး။ကျွန်တော်အကျိုးမရှိတဲ့ခါဘယ်လိုဖြစ်လာလဲဆိုတော့ငါလှုပ်လို့ရမယ်မထင်ပါဘူးဆိုတော့ကိုယ့်ကိုယ်လည်းစိတ်ပြတ်တတ်တယ်ကိုယ့်ကိုယ်လည်းအထင်သေးသွားတတ်တယ်နော်ဟောဒီလှုပ်တာတော်တော်တော့မလွယ်ဘူးနော်ကောင်းမှတော့ကြည့်တယ်တော်တော်တော့မလွယ်ဘူးမလွယ်တော့ငါလှုပ်လို့လည်းဖြစ်မယ်မထင်ဘူးဒီမို့လဲငါနောက်ခါကြမှာနော်တနေ့ရသွားပြီးတော့အေးအေးဆေးဆေးလှုပ်တယ်နော်ဒီလိုလဲစိတ်ကူးရင်စိတ်ကူးတယ်တဘောကဘာလို့ဆိုတော့အခုမလှုပ်ချင်လို့အချိန်ရွှေ့တာနော်စိတ်ရဲ့တဘောကတိတ်ဆန်းကြတယ်နော်သူတိတ်လှဲ့သားတယ်အလုပ်တစ်ခုကိုကောင်းမှတော့သိတယ်သူမလုပ်ချင်ဘူးမလုပ်ချင်ရင်ဘာလုပ်လဲဆိုတော့အနာဂတ်မှာစီမံကိန်းကြီးကြီးထားတယ်နော်အဲ့တော့အနာဂတ်စီမံကိန်းကြီးကြီးထားပြီဆိုရင်ကိုယ်စိတ်ဆက်ကိုပြန်ကြည့်အဲ့ဒီအတိတ်တွေကဘာလို့ဆိုတော့အခုမလုပ်ချင်နေဘူးဆိုတဲ့အတိတ်တွေပဲအဲ့တော့မလုပ်တတ်သေးလို့ထိထိမိမလုပ်နိုင်လို့စိတ်ဝင်စားမှုနေတာလည်းဖြစ်နိုင်တယ်နော်အဲ့တော့လုပ်နေတဲ့သူများကိုပြောချင်တာကတော့အဲ့ဒါလို့ထိထိမိမိလုပ်လိုက်လို့ရှိရင်အာရုံတဘာဝအသိထင်ရှားလာတယ်သိထင်ရှားရင်ကိုယ်ကစိတ်ဝင်စားတယ်စိတ်ကဒီအာယုံကိုမိမိရယူလို့ရတဲ့အတွက်ကြောင့်ဒီအာယုံကိုသူအတားဆုပ်ကိုထားတော့လားဒီအာယုံနဲ့ကိုကပ်ပြတော့နေလို့ရတော့လားနော်
အာယုံကိုမိမိရယူလို့မရရင်သူက bounce ဖြစ်ပြီးတခြားအာယုံကိုရောက်သွားနေတယ်နော်ဥပမာဘာနဲ့တူလဲဆိုတော့ခတ်ပြီးလွယ်တဲ့ရိုးရိုးဥပမာဆိုရင်တင်းနစ်ဘောလုံးတစ်လုံးကိုပြေးလိုက်တဲ့ခါနိုင်ရန်ကိုထိပြီးတော့ပြန်ကန်လာတယ်နော်တစ်ချက်ပဲထိတယ်ပြန်ကန်သွားတယ်နော်အဲ့တော့စိတ်ကအာယုံကိုထိထိမယူလို့မရတဲ့ခါမှာအဲ့ဒီအာယုံဘောကိုစိတ်ကိုပို့တဲ့ခါမှာတစ်ချက်ပဲထိလိုက်တယ်တခြားကိုရောက်သွားတယ်နော်တတိတမရီကောင်းလာတဲ့ခါကျတော့အင်တန်စီးတဲ့ကတ်တဲ့အရာတစ်ခုကိုလုံးပြတော့ပြစ်လိုက်တယ်ဗျာနော်ထိတဲ့နေရာမှာသွားကတ်တယ်အဲ့လိုပဲဖြစ်သွားတတ်တာနော်အဲ့လိုအာနာပါနာအထုတ်တဲ့ပြင်းများဟာဒီလိုတိမ်တိမ်မှုမှုအပြောင်းလဲလေးတွေကိုပို့ပြအာယုံစိုက်ပါနော်နည်းနည်းလေးပြောင်းသွားတယ်ပြောင်းသွားမှန်းသိအောင်ပို့ပြီးတော့ကြည့်ပါစိတ်ကိုတိကျ focus လုပ်ပါစိတ် focus လုပ်တာတတ်တော်လို့ရှိရင်ဒါတိဝေရဘာမှမခင်းရင်တော့နော်တခြားနည်းနဲ့အထုတ်တဲ့လူလည်းရှိတယ်မင်းဆိုတာပြောနေရတာပါအတက်ရှိတဲ့ခါမှာအထက်မှာအဆုတ်ထက်မှာလေယာပြည့်ပြီးတော့တင်းလာတယ်နော်တင်းလာတဲ့ခါမှာဒီတင်းတဲ့ sensation ကိုသိလို့ရတယ်အင်မတန်သိဖို့လွယ်တာပဲနော်တင်းလာတဲ့ sensation ဒီလေယာပြန်ထွက်သွားတဲ့ခါမှာအထက်မှာ pressure ညော့သွားတယ်ညော့သွားတဲ့ sensation ကိုသိလို့ရတယ်နော် pressure ရဲ့သဘောကဝါရော့တက်ရဲ့သဘောပဲတင်းတဲ့သဘောညော့တဲ့သဘောကဝါရော့တက်ရဲ့သဘောပဲနော်အဲ့လိုအတက်ရှိနေတဲ့ပဲဒီကုလုံးဟာလုတ်ရှားတယ် expand ဖြစ်လာတယ်နော်လေထွက်သွားတဲ့ခါမှာသူကပြန်ပြီးတော့ contract ဖြစ်သွားတယ်အဲ့လိုဖြစ်နေတာဟာသဘောလေးကိုလည်းပဲနာမည်တက်เสียမလို့ဘူးဖြစ်နေတာကိုဓာတ်ရိုက်ထိတွေ့ခံစားပြီးတော့ကြည့်ပြီးတော့သိနေလို့ရတယ်နော်သူ့ကိုခံစားမှုသဘောတစ်ခုဖြစ်နေတည်ရမှာအကျဉ်းစားနာမည်တက်ပြီးရုံနဲ့မရနိုင်ဘူးနော်အဲ့တော့တင်းလာတဲ့ခါမှာတင်းမှုအစင်းစင်တစ်ဖြည်းပိုတင်းလာတယ်ညော့တဲ့ခါမှာလည်းပဲတစ်ဖြည်းတစ်ဖြည်းပိုပြီးညော့သွားတယ်နော်အဲ့ဒါလို့တစင်းစင်တစ်ဖြည်းဖြည်းပြောင်းလဲသွားပုံလေးကိုပါတတိယနဲ့ကားတော့ကြည့်နေမှာဆိုရင်ပိုပြစိတ်ဝင်စားလာတယ်စိတ်အနေများတယ်စိတ်အနေများလို့ရှိရင်တတိယမာတိပိုကောင်းလာတယ်တတိယမာတိပိုကောင်းလာလို့ရှိရင်စိတ်ချမ်းသာလာတယ်စိတ်ချမ်းသာရင်ပိုပြလို့ချင်လာတယ်နော်အဲ့တော့သူတို့ကဟိုအမိနဲ့ကောင်းဆက်ပြီးတော့အကြောင်းကျိုးဆက်ပြီးဖြစ်နေတယ်နော်ဒါကြောင့်တရားထုတ်ရတာပိုပြအဆင်ပြေခြင်းလို့ရှိရင်အဲ့ဒါလိုဖြစ်နေတဲ့ sensation အပြောင်းလဲလေးတွေကိုပါတတိလေးနဲ့ပို့ပြီးကပ်ပြီးကြည့်ပါတခြားလည်းပဲခန္ဓာကိုယ်မှာတိလို့ရတဲ့အာယုံတွေအများကြီးရှိပါတယ်နော်တချို့ပြောလို့ရှိတာကြားဘူးတယ်နော်ပူတာအေးတာလှုပ်တာဆင်းရဲတာချမ်းသာတာဒါမျိုးရှိမှလည်းရှိတယ်ဒီထဲမှာအဲ့ဒါမရှိမှပူတဲ့ပြညာရှိသလားလဲရှိတယ်ဒါကြီးလောက်ပြီလားဩဟုတ်ပြီဟုတ်ပြီနော်အဲ့တော့ပူတဲ့သဘောကိုကြည့်နေစဉ်လည်းပဲဒီတိုင်းပဲနော်တနည်းအားမှပူနေတာလေးကိုတတိယနဲ့ကပ်ပြီးပြီးပြီးပြီးလို့လဲခန္ဓာကိုယ်ကအများအားပူတတ်ရှိတယ်ဉာဏ်ရာရှိပြီးထိထားလို့ရှိရင်တဖြည်းပူလာတယ်ပူမှောက်ကိုသိရတယ်နော်အစမှတော့တာမန်လောက်ပဲပူတယ်လို့သိနေတာအဲ့ဒီပူရသဘောလေးကိုတိချာတိနဲ့ကကကပ်ပြီးကြည့်လို့ရှိရင်ကြာလို့ရှိရင်ဒီပူရသဘောကအငွေ့လေးလိုဖြစ်နေတယ်နော်အငွေ့တချင်းချင်းထွက်နေတယ်လို့ပဲခံစားရတယ်နော်ခံစားမှုဖြစ်နေပြီနေတယ်သူကအတော်ကိုသိမ့်မှုတယ်အဲ့လိုတိနေရတယ်တတိတကယ်ကောင်းလို့လုံးဝအတွေ့အတော်လည်းမရှိတော့ဘူးဆိုရင်ပစ္စုပ္ပန်တဲ့တဲ့ချိန်မှာဘယ်လိုမြင်ရလဲဆိုတော့ဥပမာလက်လက်ချင်းထိထားလို့ပူရနေရလေးဆိုတော့တတိတကယ်ကောင်းတဲ့ချိန်မှာအရင်တော့ကတော့ငါလက်ကထိထားတဲ့နေရာမှာပူနေတယ်လို့ဒီလိုတိနေတာနော်တတိကောင်းတဲ့ချိန်မှာငါဆိုတော့လည်းပေါ်မလာတော့ဘူးလက်ဆိုတော့လည်းပေါ်မလာဘူးပူရာလေးတစ်ခုကိုပဲတင်နေတော့တာဟောဒီပူရာကိုတော့မှနာမည်မတက်တော့ဘူးပူရယ်ပူရယ်လို့နာမည်မတက်ဘူးအဲ့ဒီတစ်ခုကိုလည်းထပ်ပြီးပြောပြနေတာအဲ့လိုခန္ဓာကိုယ်မှာဖြစ်ပေါ်နေတဲ့နော်ထင်ရှားတဲ့ရုပ်ရဲ့သဘာဝဝေဒနာရဲ့သဘာဝတွေကိုကြည့်နေတဲ့အခါမှာဘာနာမည်မှမတက်ပါနဲ့နာမည်တက်တာကြီးကအင့်ပါသွားတတ်တယ်နော်တချို့ကနာမည်တက်တာကြီးအကျင့်ပါနေတော့တရားထုတ်နေတာတော့ကြာနေပြီအခုထိအဲ့ဒီနာမည်ကြီးပဲစိတ်တရားလိုက်ဆိုဆိုပြောနေတယ်နော်ဟိုတုံညာနေ့ကဒကမကြီးတယောက်သူပြောတယ်ဒီလိုစိတ်ထဲမှာတရားထုတ်တယ်စိတ်ထဲကစကားလုံးနေနဲ့နာမည်လိုက်ဆိုနေတာတဲ့အဲ့ဒါကြီးကနားထဲမှာတော့အကျေကြီးကြားလို့ဖြစ်ပြီးဆူးနေတယ်တဲ့ဒီတိုင်းတိတ်တော့ဘယ်လိုလုပ်ရမှမသိဘူးနော်တတိတော့တိတ်တိတ်ဆူးဆူးလေးပဲတရားထုတ်ချင်တော့လားနော်စိတ်ထဲမှာဘာမှနာမည်ခေါ်မနေတော့ပဲနဲ့တတိယဒီအာရုံလေးကိုကပ်ပြီးတည်နေလိုက်ချင်တော့တာနော်။အဲနာမည်ဆိုရတာနည်းနည်းတော့အလုတ်များတယ်အလုတ်ပင်မန်းတယ်။နာမည်ဆိုတာပြည့်ညတ်တယ်။အာရုံတစ်ခုဖြစ်လာတဲ့အခါမှာဒီအာရုံကိုနာမည်မှန်မှန်ခေါ်ဖို့ရဆိုတာက memory ကိုအားကိုးရတယ် concept ကိုအားကိုးရတယ်နော်။အဲ့ဒီ memory ကိုအားကိုးရရင်ကိုပဲသူ့ process က step စီအင်တာများတယ်။အ အာယုံကိုတိလိုက်တယ်နာမည်မှအောင်ခေါ်ရတယ်ဒီကြားမှာ step တွေအတော်ကိုများတယ်နာမည်ကိုမှလိုက်ပြီးတော့တစ်လုံးနဲ့ရှိတဲ့နာမည်ဆိုရင်တစ်မျိုးရှိမယ်တစ်လုံးနဲ့ရှိရဆိုရင်ဒီမှာ step က၄ခုလောက်ရှိတယ်နှလုံးရှိရင် step က၆ခုလောက်ဖြစ်သွားတယ်သုံးလုံးရှိတဲ့နာမည်ဆိုရင် two step က၈ခုလောက်ဖြစ်သွားတယ်အဲ့တော့စိတ်ကဒီနာမည်ခေါ်ရတဲ့အလုပ်ထဲမှာအလုပ်ရှုပ်နေတယ်အလုပ်တွေများနေတယ်စိတ်အလုပ်များတယ်နော်အဲ့စိတ်အလုပ်များတာကြီးကိုမများအောင်သူ့နာမည်မခေါ်ဘဲထားလိုက်ရုံပဲ။တော့နာမည်ခေါ်တဲ့အချိန်မှာပြိညာကိုအာယုံပြုတယ်။ပြိညာကိုအာယုံပြုရင်အမြဲတမ်းပြစ်ဆုတ်ပါမတည့်တော့ဘူး။ပြိညာကအမြဲတမ်းအတိတ်ပဲ။ပြစ်ဆုတ်ပါမဟုတ်ဘူး။နော်။ပြိညာကိုခေါ်ဖို့ဆိုတာ memory ကိုအားကိုးရတယ်။ memory ကအမြဲတမ်းအတိတ်တယ်။ဘယ်တော့မှပြစ်ဆုတ်ပါမဟုတ်ဘူး။နော်။တော့စိတ်ကနာမည်ခေါ်လိုက်အာယုံပြန်တိလိုက်နာမည်ခေါ်လိုက်အာယုံပြန်တိလိုက်ဆိုရင်ပြားများတယ်လို့ဖြစ်နေတယ်နော်အစပိုင်းမှာတော့အကူအညီရတယ်လို့ပဲတိုးတော့ဒီပြည့်ကြီးပါသွားရင်တော်တော်ကိုဒုက္ခရောက်တယ်အဲ့တော့ကိုယ်ခန္ဓာမှာဖြစ်နေတာပဲသူများကိုပြောပြရတာမှမဟုတ်ပဲကိုယ့်ကိုယ်ကိုသိရတာဘာလို့နာမည်တက်အောင်ပါလဲဘာမှနာမည်တက်ဖို့မလိုဘူးတဲရဲပဲကြည့်လိုက်ပြီးရိုးရိုးလေးနဲ့လွယ်လွယ်လေးပဲအဲ့တော့ကိုယ်ခန္ဓာမှာတနေရာမှာထိနေတာပူနေတာကိုအာယုံဖြစ်နေခံစားပြီးတော့သိနေတယ်သူ့နာမည်ခေါ်ရမလို့နာမည်မခေါ်လဲပြုတ်သူပူတာပါပဲနော်ခေါ်လဲပဲပြုတ်သူပူတာပါပဲနော်ခေါ်နေစရာမလိုတော့ဘူးအဲ့တော့ step ကမများတော့ဘူးနော်စိတ်ကအလုပ်နှစ်ခုမလုပ်တော့ဘူးနော်တစ်ခုတည်းလုပ်ရတော့တာအဲ့တစ်ခုတည်းလုပ်ရရင်အထူးအမြုံဖြစ်တယ်မများလဲပြုတ်တယ်နှစ်ခုလုပ်လို့ရှိရင်စိတ်ကပြားများတယ်နည်းနည်းတော့စိတ်ထဲမှာ agitation ရှိတယ်ဒါခဏခဏနေအားထုတ်ပြုတ်လို့ဆိုရင်ဒီဟာကို experientially ပြောနိုင်တယ်ဟုတ်တယ်နာမည်တစ်ခုခေါ်လိုက်ရင်စိတ်ကနည်းနည်း agitate ဖြစ်သွားတယ်သူ့နာမည်မခေါ်ဘဲနဲ့ tank up ပြီးတော့ပြီးလို့ရှိရင်ဆိုပြီးတော့ပြီးလို့ကောင်းတယ်နော်အဲ့တော့မဖြစ်လို့နာမည်တုံးရတယ်လဲဆိုရင်လုံးဝတရားမထုတ်ဘူးတဲ့သူများဟာစိတ်အင်မတန်ပြန့်လွင့်တယ်နော်ကိုယ့်အကူဘယ်လောက်ပြန့်လွင့်နေဆိုတာပြောဖို့တော့မလွယ်ဘူးအာယုံလေးတစ်ခုမှာ5စက္ကန့်လောက်စိတ်ကလေးနေဖို့ကမလွယ်ဘူးအာယုံမှာစိတ်ကိုထားလိုက်ရင်တစ်ချက်နဲ့နောက်တစ်ခုရောက်သွားတာပဲနော်အဲ့လိုမလွယ်တဲ့ခါမှာလွယ်အောင်ဆိုပြီးတော့နာမည်ခေါ်ခိုင်းတာနော်အစမှာတော့ဒါလွယ်အောင်ဆိုပြီးခေါ်ခိုင်းလိုက်တာနော်စိတ်ကလေးဒီမှာထားနာမည်လေးနဲ့လိုက်ဆိုပေးနေဆိုတော့သဘောကဒီအရုံမှာစိတ်ကိုထက်ခါထက်ခါပြန်ပို့နေတာပဲတခြားရောက်တန်းရောက်တန်းပြန်ပို့တယ်မရောက်တဲ့ခင်မှာပြန်ပို့တယ်နော်အဲ့တော့အရုံပေါ်မှာတုံ့တက်တဲ့သဘောလို့ဆိုနေတာပဲဝိတက်ရဲ့သဘောပဲဝိတက်ဆိုတာကဟိုကြံစီတွေးတိုးတဲ့သဘောတက်ကိုပြောတာမဟုတ်ဘူးဒီအရုံရဲ့သဘောလေးကိုစိတ်ထရပြောက်မသွားအောင်မကြမ်းမကြမ်းပြန်ပြန်ဖော်ပေးတာကဝိတက်လို့ခေါ်တာဒါမှမဟုတ်ရင်စိတ်ကတခြားကိုရောက်သွားမှဆိုလို့ထက်ခါတည်းလည်းသူ့ဘုံမှာပြန်တင်ပေးနေတဲ့သဘောကိုဝိတက်လို့ခေါ်တယ်နော်အဲ့ဒါကိုလည်းပဲစကားမဆိုဘဲနဲ့တင်ပေးထားလဲရတာပါပဲနော်စကားလုံးဆိုမှရင်မဟုတ်ပါဘူးဆိုစကားလုံးမဆိုဘဲနဲ့တည့်ရတူလို့ရတဲ့ခါမှာတိရတဲ့အာရင်းသဘာဝကပို့ပြီးတော့ထင်ရှားတယ်တိလို့ပို့ကောင်းတယ်တစ်ဆက်ခဲတိလို့ရတယ်စကားလုံးဆိုလိုက်ရင်ကျမ်းမှာပြတ်တယ်လို့ဖြစ်သွားတယ်သူ့ကို interrupt လုပ်လိုက်တယ်နော်တိတဲ့ process က interrupt ဖြစ်သွားတော့သူ့ကို naming labeling ကကြမ်းမှာလာပြီးခိုးလိုက်တယ်နော်ဒါကိုကိုယ်စိတ်ထဲမှာကိုယ်သိချာကြည့်အာယုံတစ်ခုကိုတိနေရတာအဲ့ဒီအာယုံကိုနာမည်ခေါ်လိုက်ရင်စိတ်ထဲမှာနာမည်ခေါ်တာကြီးကပေါ်လာတယ်နာမည်ခေါ်တဲ့အလုပ်ကြီးကိုလှုပ်လိုက်တယ်စိတ်ကသူ့ကိုမခေါ်ဘဲနဲ့တိပါအဲ့ဒါကပိုးပြီးတော့ပြရောက်ပါတယ်အစမှာတော့နည်းနည်းခက်တယ်လို့ပဲတိုးတော့ဒီထက်မှာတော်တော်များများတရားအထုတ်ပူးတဲ့သူတွေဖြစ်နေတော့ beginners တွေမဟုတ်ပါဘူးနော်ဆိုတော့တိရက်လောက်နာမည်ခေါ်တဲ့အကျင့်တွေလုပ်ခဲ့ဆိုရင်ထားပါတော့နော်နောက်တည့်ရက်ကြိုင်တော့ခေါ်ဖို့မကောင်းတော့ဘူးအကျင့်ပါသွားလိမ့်မယ်အခုဒီမှာရှိတဲ့တွေကတည့်ရက်နှစ်ရက်မကဘူးကြာလာပြီးအထုတ်နေတာဒါကြောင့်နာမည်ခေါ်တဲ့အကျင့်ကိုလုံးဝမတုံးပါနဲ့တုံးနေတဲ့သူလူတွေဆိုရင်တော့မတုံးနဲ့လို့ပြောချင်တာနော်မတုံးနဲ့လူဆိုရင်တော့ပြောစရာတော့မလိုတော့ပါဘူးအဲ့တော့ဘယ်လိုအာယုံမျိုးပဲကိုပဲဖြစ်ဖြစ်ခန္ဓာကိုယ်မှာဖြစ်နေတဲ့တစ်ခုခုကိုတဏှာကနေစပြီးတော့သိလိုက်ပါအစမှာတော့တဏှာကနေစမှရနော်အားလုံးကိုတစ်ပြိုင်တည်းခြုံပြီးတော့သိဖို့ဆိုတာအစမှာဖြစ်နေတယ်တတိအာမ်တန်နေတယ်တမာတိအာမ်တန်နေတယ်ဒါကြောင့်တဏှာဥမာနာတိဝါနဲ့စာရင်စလိုက်ရတယ်တို့မို့ရင်လက်နှစ်ဖက်ကိုထပ်ပြီးတော့ထားတဲ့နေရာမှာထိတဲ့အာယုံတော်လေးရှိတယ်ဒီနေရာနေစလိုက်ရတယ်တချို့အဲ့ဒီလက်နှစ်ဖက်ထပ်ထားတဲ့နေရာမှာထိနေတဲ့အာယုံလေးကိုတိနေရတယ်တဖြည်းဖြည်းချင်းမှရှိနေတဲ့ sensation တွေသိလာတယ် vibration တွေသိလာတယ် pulse တွေသိလာတယ်ဒီကနေတဖြည်းဖြည်းကြားတဲ့အခါ over တင်မှုတဲ့ဒီအပူဓာတ်ကလေးရဲ့ဒီဇောရဲ့တငုံငုံတချင်းချင်းဖြစ်နေတဲ့တော်လေးကိုသိလာတယ်ဒီလိုတိရင်တိရရင်တတိတမာတိကောင်းလာတဲ့ခါမှာတကူလုံးကိုပြန့်သွားတယ်အဲ့ဒီတိတဲ့သဘောကတကူလုံးမှဖြစ်သမျှကိုတိနေတော့တာပဲနော်အလိုလိုတိသွားတယ်ဒီကြားတဲ့ကအတွေးလေးပေါ်လာလို့ရှိရင်အဲ့ဒီအတွေးလေးကိုကြည့်လိုက်တယ်တိတယ်အတွေးကမပေါ်ဘဲမနေဘူးနော်အများအားတွေးတဲ့အချိန်ကပါနေတာဆိုတော့သူတွေးမှာပဲ တွေးတာကိုလည်းစိတ်မပြတ်ဘူးစိတ်မငြိမ့်ဘူးလို့တယ်တချို့ကခဏခဏပြောတယ်တရားထုတ်လို့မကောင်းဘူးတရားအတွေးတွေကခဏခဏပေါ်တယ်အဲ့ဒီအတွေးတွေပေါ်တိုင်းပေါ်တိုင်းတာတကယ်သိမယ်ဆိုရင်ငဲတဲ့အကျိုးမဟုတ်ဘူးနော်အဲ့လိုသိတာအားကောင်းလာလို့ရှိရင်အတွေးရတစ်ဖြည်းဖြည်းနည်းသွားတယ်အတွေးရ slow motion ဖြစ်သွားတယ်နော်အဲ့ဒီ slow motion ဖြစ်သွားတဲ့ခါမှာအဲ့ဒီအတွေးတွေကိုကြည့်ရတဲ့ခါမှာပိုပြီးစိတ်ဝင်စားစရာကောင်းလာတယ်စိတ်ထဲမှာစကားပြောလို့ပဲတလုံးချင်းတလုံးချင်းတလုံးချင်းသွားတယ်သိစိတ်ဝင်စားဖို့ကောင်းလာတယ်အဲ့ဒီအတွေးထဲမှာ image နဲ့ရှိတယ်နော်တခုခုအကြောင်းတွေးခြင်းအဲ့ဒီအကြောင်းနဲ့ပတ်သက်တဲ့ပုံပန်းတဏ္ဍာရီဟာစိတ်ထဲမှာရေးတေးလေးပေါ်လာတယ်တတိကောင်းလာရင်အဲ့ဒီ image ကိုလည်းမြင်တယ်နော်သူပြောနေတဲ့စကားလုံးသူ့ရဲ့ sound ကိုလည်းကြားရတယ်အဲ့ဒီအတွေးထဲမှာပါလာတဲ့ image ကိုလည်းမြင်ရတယ်နော်အဲ့တော့တွေးတယ်ဆိုတာကိုသိတဲ့အခါမှာအပေါ်ယံလေးရှက်ပြီးတော့တွေးတယ်လို့သိုံနဲ့မရဘူးတွေးတယ်ဆိုတော့စကားလုံးကိုလည်းသုံးဖို့မလိုဘူးအဲ့တွေးတဲ့ခါမှာဖြစ်ပေါ်နေတဲ့ process လေးကိုတိတိကျကျစိတ်ဝင်စားပြီးသူကြည့်သမှာလောကမှာစိတ်ဝင်စားစရာအကောင်းဆုံးဟာအတွေးပဲအင်မတန်စိတ်ဝင်စားစရာကောင်းတယ်အင်မတန်နည်းနည်းကျကျတယ်ဒီလောကလုံးတစ်လောက်တော့ဆံပြနေတာအတွေးကြောင့်ပဲနော်အဲ့တော့ဘယ်လိုအတွေးမျိုးပဲဖြစ်ဖြစ်နော်လိုချင်တဲ့နဲ့ပတ်သက်တဲ့အတွေးပဲဖြစ်ဖြစ်မကြည့်တဲ့နဲ့ပတ်သက်တဲ့အတွေးပဲဖြစ်ဖြစ်ပေါ်လာတဲ့အတွေးကိုတိတိကျကျကြည့်ပါသူ့ရဲ့ nature ကိုသိဖို့ပိုရေးကြည့်တယ်နော်တချို့ကတမာတိကိုအားပေးတဲ့ဘောနဲ့အတေးကြီးဝင်လာရင်ချက်ချင်းဖြတ်လိုက်တယ်နော်အစမှာတော့ဖြတ်ချင်းဖြတ်ပေါ်လေနော်သို့တော့နောက်ပိုင်းကျရင်တော့ဒီအတေးရဲ့သဘာဝကိုပဲမြင်အောင်တည်ချကြည့်ပါလားသူ့ကိုသူ့ဘုကပိုတောင်အေးကြည့်နေတယ်နော်အင်တန်စိတ်ဝင်စားစရာကောင်းတယ်အင်တန်အေးအားကြည့်တယ်အမြင့်မြင့်ချေလေတတ်တယ်အမြင့်မြင့်လွှမ်းမိုးတတ်တယ်နောက်ဆုံးတရားထုတ်လို့မကောင်းအောင်လည်းသူပဲလုပ်တတ်တယ်ကောင်းအောင်လည်းသူပဲလုပ်တာလေနော်သူကနေရာတိုင်းမှာဝင်ပြီးချေလေတယ်ဆိုတော့သူ့သဘာဝကိုအရင်ဆုံးမြင်အောင်ကြည့်ဖို့လိုတယ်တွေးတယ်ဆိုတာဘာကိုလောက်တာလဲတွေးတဲ့ခါမှာစိတ်ထမဘာတွေဖြစ်နေလဲနော်အဲ့တော့ဝန်တာစရာကိုကြည့်လိုက်တွေးတယ်ဆိုရင်စိတ်ထမတစ်ချက်ကြည့်လိုက်ပါသူစိတ်ထက်စကားတွေပြောနေတယ်နော်သဘောတွေကြားတယ်အဲ့ဒီဝန်တာစရာအကြောင်းပစ္စည်းဝတ္ထုဖြစ်ခြင်းဖြစ်မယ်လူဖြစ်ခြင်းဖြစ်မယ်တခြားကိစ္စတစ်ခုဖြစ်ခြင်းဖြစ်မယ်နော်အဲ့ဒီကိစ္စကိုလည်းပဲစိတ်ထမကသူကဖော်ထားတယ်နော်အဲ့ဒီဝန်တာတဲ့ feeling လေးလည်းကြည့်လိုက်ပါဦးနော်အဲ့ဒီအတွေးထဲမှာဝန်တာစရာတွေးတဲ့ခါမှာဝန်တာတဲ့ feeling လေးပါနေတယ်နော်စိတ်ကမှာတောမနတာဖြစ်တယ်နော်ဆိုတော့ဝမ်းမြောက်ပဲစိတ်ကလေးကမြူးနေတယ်တိကျကြည့်လိုက်စိတ်ကလေးကမြူးနေကျဉ်းနေတယ်သဘောတွေကြားနေတာနော်ငါလိုချင်တာလေးရတော့မယ်ငါဖြစ်ချင်တာလေးကဖြစ်ရတော့မယ်ဘုံမှိုင်းလည်းပဲငါလိုချင်တာလေးရအောင်ဘယ်လိုလုပ်ရပါမလဲဒီလိုလေးတွေးချင်တယ်တွေးမယ်နော်အဲ့လိုတွေးတာလေးတိကျကြည့်တွေးနေတယ်စကားတစ်လုံးချင်းတစ်လုံးချင်းတိကျမြင်မှုလို့လေတွေးတာနဲ့စကားပြောတာနဲ့ဟာ processing တိတ်မကွာလားဘူးနော်ဘာကွာလဲဆိုတော့စကားပြောတာကဗဇက်ကအတန်ထွက်တယ်။တီးတာကဗဇက်ကအတန်မထွက်တာတခုပဲကွာတယ်။ဗဇက်ကသာအတန်မထွက်တာနော်။စိတ်ထင်မှတော့အတန်ထွက်တယ်။အဲ့ဒါကိုကျုံမွေးလို့ကြည့်မွေးလို့ဆိုတေချာသိတယ်။စိတ်ထင်မှစကားပြောနေတယ်လို့ပဲ။ကြားနေရတယ်။ကိုယ်အတန်ကြီးကိုပြန်ကြားနေရတယ်။စိတ်ထင်မှဒေါသဖြစ်เสียရှိလို့ဒေါသကြီးနဲ့ပြောနေတယ်ဆိုဒေါသအတန်ကြီးကိုကြေကြေကြီးကြားရတယ်။သူ့ရဲ့တုံးကသူ့ရဲ့ volume ကအထက်မှာရှိတယ်။နော်။အဲ့ဒါကိုတေချာနားထောင်ပါအဲ့ဒီမှာအတန်ကြီးရုံနဲ့ဒေါနဲ့မောနဲ့ပြောနေတာအဲ့ဒီမှာဟန်အမှုရပါပါတယ်မျက်နှာအမှုရလက်ဟန်ချင်းရအကုန်လုံးပါတယ်အဲ့တော့သိချာကြည့်ပါဒေါသဖြစ်နေတယ်ဒေါသရဲ့ feeling လေးကြည့်လိုက်ပါဒေါမနတဝေဒနာအဲ့ဒီမှာမခံမရနိုင်ဖြစ်နေတယ်နော်ဆင်းရဲတယ်ပင်ပန်းတယ်အဲ့ဒေါသကြောင့်ဖြစ်ပေါ်လာတဲ့ဆင်းရဲမှုပင်ပန်းမှုမခံမရနိုင်ဖြစ်မှုဆိုတဲ့သဘောကိုဝေဒနာသဘောအနေနဲ့လည်းသူ့ကိုသိချာကြည့်ပါအထက်မှာစကားပြောနေတာကိုကြည့်ပါအမှုရတွေသိချာကြည့်လိုက်ပါတကယ်မြင်လို့ရှိရင်သူရက်သွားတယ်နော်နောက်ထပ်ပေါ်လာနောက်ထပ်ပြန်ကြည့်ရုံပဲရှိတယ်သူ့ကိုပဲစိတ်ဝင်စားနေဖို့လိုတယ်သူ့ကိုတည်နေရင်လည်းပဲတရားထုတ်တာပါပဲဆောတချို့ကပြောတယ်တတိယကတရားထုတ်တဲ့ခါမှာဟိုတိတိတိအလုံးပေါ်တယ်ခင်ဗျာလောဘတွေကတိတ်များပါတယ်ဒီလောဘတွေကိုဖြတ်နိုင်မှတရားထုတ်လို့ကဖြစ်မှာပါဒီလိုပြောကြတယ်နော်လောဘကိုဖြတ်နိုင်မှတရားထုတ်လို့ဖြစ်မှာပါဆိုရင်တော့တရားထုတ်လို့ဘယ်တော့မှဖြစ်မှာမဟုတ်တော့ဘူးဘယ်အချိန်ကျမှသူ့ဟာသူ့အလိုလိုပြတ်သွားမှာလို့အလိုလိုပြတ်ဖို့ရအကြောင်းမရှိဘူးနော်သူ့ကိုတည်ရင်တည်ရင်လည်းအဲ့ဒီအတိအားကောင်းလာတဲ့ခါအတိညာရင့်ကျက်လာတဲ့ခါမှာတဖြည်းဖြည်းသူ့ကသူအာနေအာနေသွားတာပါပဲ။နော်။အဲ့တော့သူ့ရဲ့တဘာဝကိုတိဖို့ကအင်တန်ရေးကြည့်ပါလေ။လောကမှာလောဘဒေါသဆိုတာအရာအကျယ်ဆုံးအရာတွေပဲ။နော်။အဓိကကျတာသူတို့နှစ်ခုပဲ။နော်။ဖြည့်ပြောလိုက်ရမယ်ဆိုရင်တော့မာနအိတ်တမိစရိယဩဒိစ္စကုက္ကုစ္စနော်။ဝိသိကိစ္စအများကြီးရှိတယ်။တိတ်အရာကျယ်တယ်။သူတို့ဖြစ်နေတယ်တစ်ခုမဖြစ်မနေနောက်တစ်ခုဖြစ်တယ်။လောဘဖြစ်နေရင်ဖြစ်မဖြစ်ရင်ဒေါသဖြစ်တယ်။ဒုမွင်မာနဖြစ်နေတယ်။ဒုမွင်မနာလိုဝင်တိုးတဲ့စိတ်ဖြစ်နေတယ်။ဒုမွင်ဟုတ်မဟုတ်ပါမလားဆိုတဲ့တန်တရားတွေဖြစ်နေတယ်။ဒုမွင်ဖြစ်ခဲ့ပြီးတဲ့ကိစ္စတွေပြန်တွေးပြီးတော့စိတ်မကောင်းဖြစ်နေတယ်။တစ်ခုမို့တစ်ခုတလှည့်စီဖြစ်နေတာနော်။သူတို့ဖြစ်နေတဲ့ခါမှာသိချာကြည့်ပါ။ခ တချင်းကြီးဖြောက်ပြီးကိုမကျူးစားပါနဲ့နော်စိတ်ဝင်စားတော့တရားကြည့်ပါကြည့်လို့ရှိရင်တို့နဲ့အတူတူပါလာတဲ့အဲ့ဒီစိတ်ရတဲ့သဘောပင်မတဲ့သဘောကိုလည်းမြင်ရလိမ့်မယ်ဒီအချက်ကအဲ့ဒီစိတ်ရတဲ့သဘောပင်မတဲ့သဘောကိုမြင်လာလို့ဒီအချက်ကအဲ့ဒီဆင်းရဲသဘောပင်မတဲ့သဘောကိုမြင်လာလို့ရှိရင်သူကြာကြာလက်မခံနိုင်တော့ဘူး။ဉာဏ်ပြီးသွားတယ်။သူတို့ကိုအတိများလာလို့ရှိရင်သူတို့ဖြစ်နေလာလိမ့်မယ်။နော်။သူကြာကြာလက်မခံနိုင်တော့ဘူး။ဉာဏ်ပြီးသွားတယ်သူတို့ကိုအတိများလာလို့ရှိရင်သူတို့ဖြစ်နေလာလိမ့်မယ်နော်ဖြစ်တဲ့အချိန်လည်းနေလာမယ်ဖြစ်တဲ့အခါမှာဟိုသူ့ရဲ့ intensity လည်းနေသွားလိမ့်မယ်နော်သူ့ရဲ့အင်အားကနေသွားလိမ့်မယ်အရင်တော့ကမတိတဲ့အခါမှာတခါလောဘဖြစ်စီဒေါသဖြစ်စီဖြစ်မိလို့ရှိရင်နိုင်ပေါင်းများစွာကြာခြင်းလည်းကြာမယ်တတိယအဲ့လိုကြည့်နေလို့ရှိရင်ဖြစ်လာတဲ့အခါမှာသိလိုက်ရင်သူကမိနစ်ပိုင်းလောက်ပဲကြာမယ်ဒီပုတ်ကောင်းလာရင်စက္ကန့်ပိုင်းလောက်ပဲကြာတယ်ပြီးသွားတယ်ဒီတည့်ဒီတိပုတ်ကောင်းလာရင်ဖြစ်မှန်တိလိုက်တယ်နဲ့မရှိတော့ဘူးအဲ့လိုဖြစ်သွားတာနော်အဲ့တော့လောဘဒေါသဖြစ်တဲ့ခါမှာအင်မတန်ပင်ပန်းတယ်ဆိုတာကိုကိုတို့ဖြစ်အောင်အဲ့ဒီဟာကိုဖြစ်တိုင်းဖြစ်တိုင်းတိကျကြည့်နေပါတကောပင်ပန်းပါလေနဲ့စားတတ်တဲ့အမျိုးမျိုးဒီကနေ့လေးရရင်ချမ်းသာမယ်ဖြစ်ချင်တာလေးဖြစ်ရင်ချမ်းသာမယ်ဘယ်လိုထင်တာနော်စားဖို့နေရတဲ့တော့လုတ်တင်တာတွေလုတ်နေရမှာပါသို့တော့လူကျင်နာရတိုင်းချမ်းသာမယ်လို့ထင်နေတော့မှားတယ်အဲ့ဒါမိမိစိတ်ကမိမိကိုလှည့်ထားတာပဲငါလူကျင်နာတွေအကုန်လုံးရရင်ချမ်းသာမယ်လို့ထင်နေတယ်ငါဖြစ်ကျင်နာတွေအကုန်လုံးဖြစ်ရင်ချမ်းသာမယ်လို့ထင်နေတာပဲအဲ့ဒါဟာစိတ်ရဲ့လှည့်စားမှုပဲနော်အဲ့တော့လောကသဘာဝလူကျင်နာအကုန်လုံးလည်းဘယ်တော့မှမရဘူးဖြစ်ကျင်နာအကုန်လုံးလည်းဘယ်တော့မှဖြစ်မှာမဟုတ်ဘူးဒီဖြစ်ကျင်နာတွေအများကြီးတွေကနည်းနည်းပါးပါးလောက်ဖြစ်မယ်ဖြစ်လာတဲ့ကိစ္စကလည်းပဲကိုယ်စိတ်တိုင်းကြဖြစ်မှာမဟုတ်ဘူးလောကမှာစိတ်တိုင်းကြဆိုတာရှိကုန်ပြီစိတ်တိုင်းဆိုတာဘယ်တော့မှမကြအောင်စိတ်ဆိုတာစိတ်တိုင်းကြဖြစ်လာတော့မှသူအဲ့ဒါကိုစိတ်တိုင်းကြအောင်သူ့နေချက်ကအဲ့လိုပဲနော်ဒီမကျင်တ်ချင်းဆိုတဲ့သဘောကစိတ်ရဲ့သဘောပါပဲစိတ်တိုင်းကြဖြစ်တယ်ပဲသူစိတ်တိုင်းကြမှာမဟုတ်ဘူးနော်အဲ့တော့သူ့ရဲ့သဘောပါကိုဒီလိုကြည့်ကြည့်ပြီးတော့သိလာတဲ့စဉ်ကိုပဲအင်မတန်အသိဉာဏ်နည်းနည်းလေးဖြစ်လာပြီဘဝရဲ့လမ်းကြောင်းကနည်းနည်းပြောင်းသွားနေပြီ။ဘဝမှာပိုးပြတော့သူကလေးလေးနဲ့စဉ်းစားပြီးလုပ်တော့မှာနော်။အဲလောဘဒေါသအကြောင်းကိုသိတဲ့စဉ်ကိုပဲဉာဏ်ပညာတော်တော်ရှိတဲ့ပုဂ္ဂိုလ်ဉာဏ်ပညာအမြဲတမ်းရင့်ကျက်တဲ့ပုဂ္ဂိုလ်ဖြစ်သွားပြီ။တော်တော်ကိုမချွတ်ဖြစ်သွားပြီ။အဲလူတွေမှာဘာဖြစ်လို့မချွတ်နေဖြစ်တာလဲဆိုတော့လောဘရဲ့လွှမ်းမှုခံနေရလို့ဒေါသရဲ့လွှမ်းမှုခံနေရလို့မချွတ်မဖြစ်တာမရင့်ကျက်တာစိတ်ကလေးစံနေတစ်ဖက်သက်စံနေစိတ်ကူးညင်စံတော့နေ။အတူတစ်ခုသိလာတဲ့စဉ်ကိုပဲသူတို့အလိုကိုမလိုက်တော့ဘူး။သူတို့ရဲ့လွှမ်းမှုကနေတက်တာရရပြီ။သူတို့ကြောက်မသွားသေးတော့မှနော်လုံးဝအပြီးတိုင်ချုံငိမ့်မသွားသေးရင်တော့မှသူတို့ရဲ့ influence ကအများကြီးနည်းသွားပြီ။ဟောပြီးလိုက်တဲ့စိန်ကိုပဲတဏှာလောက်ဖြစ်ရမယ်လောဘဒေါသမာနအိတ်တမစ္စရိယရဲ့ပူလောင်မှုဟာလင်းရစက်ကတော့လည်းပြည်သွားနိုင်တယ်။အဲ့ဒါစိန်ဘယ်လောက်တက်တာနေပြီလဲ။ percentage နဲ့ပြောမယ်ဆို 99% လောက်တက်တာနေ။နော်။ဟောသူတို့ကြောင့်ပင်ပန်းတာ။စိတ်ပင်ပန်းနေဆိုတာလောဘကြောင့်စိတ်ပင်ပန်းနေဒေါသကြောင့်စိတ်ပင်ပန်းနေမာနကြောင့်စိတ်အင်မတန်ပင်ပန်းနေကိုယ့်ထက်သူများသာသွားပြီတူတူတူတူကအဲ့လိုမပြောတော့ဘူးနော်လုံလောက်ချင်းတူရင်ပူတော်ဆိုးသေးတယ်ကိုရမယ့်အခွင့်အရေးမျိုးကိုကမရဘဲနဲ့သူများရသွားပြီအင်မတန်စိတ်ဆင်းရဲတယ်နော်ဒီမာနကဘာလို့ပြောင်းလိုက်တော့ရှင်ပြိုင်လဲဆိုရင်ပြောရင်ရည်စရာတော့ကောင်းမယ်နော်သာသမီရှင်သာသမီချင်းပြန်လိုက်တာပဲငါသာပူတော်တယ်ငါသမီကပူတော်တယ်ဘုဒ္ဓသာသမီထက်ငါသာသမီကပူတော်တယ်မတော်လို့ရှိရင်မင်းတို့တော်ညနဲ့ကောင်းတယ်နော်မင်းတို့ညလို့အခုငါစိတ်ဆင်းရဲနေရတာမင်းတို့သူများတဲ့တော်အောင်မလုပ်လို့အခုငါမှစိတ်ဆင်းရဲနေရပြီသာသမီပေါ်မှာပြန်ပြင့်နေတယ်နော်အဲ့လိုပဲလင်မယားချင်းဆိုတဲ့လူပဲငါယောက်ျားကဘယ်လိုတော်တာငါမိန်းမကဘယ်လိုတော်တာနောက်ဆုံးဘယ်လောက်ထိအောင်ပြန်နေသလားနေထိုင်မကောင်းဖြစ်လာရင်တော့မှငါယောဂါကဗမာပြည်ရဲ့စီးနဲ့မပြောက်ဘူးငါယောဂါအစ်စ်နံတိတ်နေတယ်ဂျာမနီကလာတဲ့စီးနဲ့မှရမှာငါယောဂါကတောင်းတောင်းဆရာဝန်ပြလို့မရဘူးဘယ်နိုင်ငံကလာတဲ့ပါရဂူကိုပြရမှာဖြစ်မှာနော်ပြောလိုက်တော့မှဘာဖြစ်လို့နေမကောင်းဘူး။အော်ဘာလို့ဖြစ်လား။ဘယ်ဆရာနဲ့ပြရပါလား။အိုးငါကပါရဂူကြီးနဲ့ပြနေတာ။ယောဂချင်းတော့ပြန်လိုက်သေးတယ်နော်။လူစိတ်ကအဲ့ဒါလောက်ထိအောင်ပြန်ရင်လေ။ယောဂဖြစ်တာကောင်မှငါကတောင်းတောင်းဆရာဝန်ပြတာမဟုတ်ဘူး။တောင်းတောင်းဆေးဦးမတော့ဘူး။နော်။ နိုင်ငံသားလာတဲ့စီနဲ့ဟိုနိုင်ငံသားနေပါကူနဲ့မှာတောင်းတောင်းဆင်အောင်နဲ့ပျောက်သွားရင်ကိုပဲတိတ်မကြိုက်ချင်ဘူးစိတ်ရတော့အဲ့လိုပဲအမတန်ဆန်းကျေတယ်နော်တရားထုတ်ရင်တော့မှဒေရိတာဆိုတာချင်းပြင်တယ်အမတန်ဆန်းကျေတဲ့စိတ်ပဲတော်တော်ကိုပြင်ခြင်းတယ် compare လုပ်ခြင်းတော့ဝါဒနာအမတန်ရှိတယ်စိတ်ကနော် compare လုပ်တာဟာမာနပဲမာနကိုအတိတ်တွေပြန်တဲ့နေရာမှာတချို့ကထောင်လွှားခြင်းလို့အတိတ်တွေပြန်တယ်နော်ထောင်လွှားခြင်းတက်တယ်မဟုတ်ပါဘူးသူနဲ့ငါနဲ့အတူတူပဲလို့ compare လုပ်လဲမာနပဲသူတို့ကငါ့ထက်သာသွားပြီငါတို့ကတော့နှိမ့်ကြတယ်ဆိုရင်ဒါလည်းမာနပဲနော်ဘယ်လိုနည်းနဲ့ဖြစ်ဖြစ်မိမိနဲ့သူတစ်ပါးဖြစ်ဖြစ်မိမိပစ္စည်းနဲ့သူတစ်ပါးပစ္စည်းပဲဖြစ်ဖြစ်မိမိနဲ့ပတ်သက်နေတာတစ်ခုခုကိုသူတစ်ပါးနဲ့ပတ်သက်နေတာတစ်ခုခုနဲ့တနည်းနည်းနဲ့နှိုင်းရှင်လိုက်တာဟာမာနပဲ compare လုပ်တာဟာမာနပဲအော်တကယ်အတိအကျရင်းချက်သွားရလို့ဟာဒီလို compare မလုပ်တော့ဘူးကိုလုံနေတာလုပ်တယ်ကိုကကိုနေသွားတာပဲဘသူနဲ့ဘာနဲ့ဘာဖြစ်တယ်ဆိုတော့သူ့စိတ်ထဲမှာမရှိတော့ဘူးဒါမလိုတော့ဘူးအဲ့လို compare လုပ်နေရတာကအင်မတန်ပင်ပန်းပါတယ်ကိုယ်စိတ်ထဲမှာသတိထားကြည့်စမ်းပါတနေ့တနေ့ဘယ်လောက် compare လုပ်နေလဲဆိုတာဟိုလူနဲ့နှိုင်းကြည့်ရင်ဒီလူနှိုင်းကြည့်ရင်ငါတို့က model number ဘယ်လောက်နော်ခုဘက်က model number ဘယ်လောက်ဟာဟိုကပိုပြ model ပိုကောင်းနေတယ်အဲ့သူ့မှာ computer တွေပါတယ်သူ့မှာ electronic ignition တွေပါနေတယ်စိတ်မချမ်းသာတော့ဘူးဒီကားကိုရောင်းပြီးဟိုကားမျိုးဝယ်မှဖြစ်တယ်ဘယ်လောက်စိတ်ပင်ပန်းတယ်လဲနော်နေရှိသမျှ compare လုပ်နေနေရှိသမျှ compare လုပ်တယ်ဒါရီမီအောင်ကြည့်စမ်းပါကိုယ့်ကိုနှိမ့်ဆက်တာသူတွားမဟုတ်ဘူးနော်ကိုယ့်ကိုနှိမ့်ဆက်တာကိုယ်စိတ်ပဲအဲ့ဒါကိုတိတ်ချလေးလေးနဲ့သဘောပတ်ဖို့ပြတယ်ငါ့ကိုစိတ်ဆင်းအောင်လုပ်တာငါစိတ်ပဲသူတွားမဟုတ်ဘူးငါ့မှာစားစရာလည်းရှိတယ်ဝတ်စရာလည်းရှိတယ်နေစရာလည်းရှိတယ်ငါဘာလို့စိတ်ဆင်းရတာလဲစားစရာမရှိလို့စိတ်ဆင်းရတဲ့ဆိုရင်တော့ငါလည်းနိုင်ပါလေနော်စားစရာမှမရှိတယ်ဘူးငတ်နေပြီစိတ်ဆင်းရမှာလေနော်ဝတ်စရာမရှိလို့စိတ်ဆင်းရတယ်ဒါလည်းနားလည်းနိုင်ပါလေဝတ်စရာမှမရှိပဲဘူးရာဒီဥဒ္ဒုအန္တန်အေးတယ်နော်တနာစရာဒုက္ခအကြီးကြီးရောက်နေတယ်နေစရာမရှိဘူးနော်ဟိုပက်ကြရေလင်းကဆက်ကြီးလောက်ကိုအမိုးလေးလုပ်ပြီးအဲ့ဒီအောက်မှာမုတ်ခုံနေရတယ်ဆိုရင်နော်တနာစရာပဲဒါလည်းဒီစိတ်ရှင်းနေနေတယ်နေစရာမှမရှိပဲဘူးနော်နားလည်နိုင်ပါသေးတယ်နော်ဒါတောင်မှအဲ့ဒီလူကအင်မတန်အနည်းငယ်ရင်းရင်းကျက်တဲ့လူဆိုရင်ကိုယ်ပင်ဆင်းရဲတော့လည်းသူစိတ်မဆင်းရောက်နေဦးမှာပဲနော်ကိုယ်ကဆင်းရဲသူစိတ်မဆင်းရောက်နေလို့ရသေးတယ်တို့တော့လူတော်တော်များများမှစားစရာတွေအများကြီးရှိပါတယ်ဝတ်စရာတွေအများကြီးရှိတယ်နော်နေစရာကောင်းကောင်းမမွန်ရှိတယ်ဒါပေမဲ့စိတ်မချမ်းသာဘူးဘာဖြစ်လို့လဲဘယ်သူကနှိမ့်ချနေတာလဲကိုယ်စိတ်ကကိုယ်ကိုနှိမ့်ချနေတာနော်အဲ့စိတ်ချမ်းသာခြင်းစိတ်အကြောင်းကိုသိမှဖြစ်မယ်ဒီနှိမ့်ချနေတာကြီးမပြောက်ခင်မှာနှိမ့်ချနေမှန်းကိုအသေးစိတ်သိဖို့လိုတယ်ဘယ်လောက်ထိအောင်အနုစိတ်အသေးစိတ်သူနှိမ့်ချတယ်ဆိုတော့ကြည့်ပြီးသိဖို့လိုတယ်စိတ်ဝင်စားမှုရှိဖို့လိုတာနော်ဒါကြောင့်ခဏခဏကိုယ်တော့တာလေးတစ်ခုရှိတယ်When you understand mind, you are not at its mercy. Say good thing, say yet, lama mu chile mu nisem ho, makaya rao. No? Say good madhin, tu lama mu danya, chile danya, nisem danya, kaya ma ikan mo chave, kambi ro, era ro. No? Tedi tiyo nisem ha. Last moment tiyo nisem ha, tu aro. Tu last moment tiyo, ma nisem ne ao su yin. သူတဘာဝကိုတင်းတင်းကြပ်ကြပ်တီးဖို့အင်မတန်လိုပြီနော်အင်မတန်ရေးကြည့်နေပြီအဲ့တော့နေတတ်ရင်စိတ်ချမ်းသာမယ်စိတ်ထားတတ်ရင်စိတ်ချမ်းသာမယ်အသိဉာဏ်နဲ့နေတတ်လို့ရှိရင်အမြဲကတ္တရရမယ်အဲ့တော့သူ့ရဲ့တဘာဝကိုတခြားမြင်အောင်ကြည့်ပါစိတ်ချမ်းသာအောင်မလုပ်ရမလဲဆိုပြီးတခြားဟာကြီးရှာကြံလုပ်နေတယ်နော်ဘယ်ဟာမှတကယ်နဲ့နဲ့နဲ့နဲ့အတွင်းကြကြစိတ်ချမ်းသာမှုမပေးနိုင်ဘူးဘယ်ဟာရရခဏပဲနော်နောက်တစ်ခုအစိမ့်မပြေပြန်ဘူးဖြစ်ပြန်ပြီနောက်တစ်ခုအစဉ်အမြေဖြစ်ပြန်ပြီအစဉ်ပြေသွားပြန်ပြီခဏလေးစိတ်ချမ်းသာတယ်နောက်တစ်ခုအစဉ်အမြေဖြစ်ပြန်ပြီဒီလိုအစဉ်မပြေမှုဆိုတာအမြဲတမ်းရှိနေတယ်လောကရဲ့သဘာဝပဲလောကကြီးက perfect ဘာမှမဖြစ်နိုင်ဘူးဆိုဒီလိုဖြစ်နေတဲ့သဘာဝတွေကိုကိုယ်ဉာဏ်လေးနဲ့ကြည့်ပြီးတော့အသိဉာဏ်ရင်းကျက်သွားလို့ရှိရင်စိတ်ကဖြစ်တဲ့များကိစ္စပေါ်မှာလိုက်တော့ react မလုပ်တော့ဘူးသိယုံလေးပဲမြင်ယုံမျှကြားယုံမျှသိယုံမျှလေးနေသွားလို့ရသွားတယ်နော်စိတ်က react မလုပ်တော့ဘူးအဲ့လိုမလုပ်လို့ရှိရင်အများကြီးခံတာပါလေ။နော်။အဲ့တော့ဘာဖြစ်လို့ဆင်းရဲနေတယ်လဲ။ဒါသိဖို့လိုတယ်နော်။စိတ်က react လုပ်လို့ဆင်းရဲနေတာ။အဲ့ဒီစိတ်က react လုပ်နေတာတွေကိုလိုက်ကြည့်ဖို့သိဖို့လိုတယ်။သိလာလို့ရှိရင် react လုပ်တာနည်းနည်းနည်းသွားတယ်နော်။အပြည့်အစုံသိလို့ရှိရင်စိတ်က react လုပ်တော့။အဲ့တော့ဒီလိုတမယာကိစ္စဟာ reaction မဟုတ်တော့ဘဲနဲ့ဉာဏ်နဲ့သိပြီးတော့လုပ်တဲ့ wholesome action ဖြစ်သွားတယ်။နော်။ reaction အများဆုံးဟာသူက unwholesome ဖြစ်တာလို့များပါတယ်။နော် unskillful ဖြစ်တာလည်းများပါတယ် automatic reaction ဖြစ်နေတာကို ni la de checking automatic reaction la bi ti cha chi lai ba le
unwholesome
reaction ni la ni de no cha lai de automatically react la bi ba ro unwholesome reaction le say reaction la no ta khu khu thi ya de pi ya de sa ya de chi chi automatic reaction la le chi lai unwholesome reaction la ni de no a lo mindfulness ma ma chi lo shin ni automatic reaction la me ไอ้ automatic reaction อ่ะอะเหมียซုံးอ่ะ unwholesome เออ unwholesome unskillful reaction นี่ขึ้นนี่ฉันตาวุตัวเหมี่ยวเล่นลงไม่ขึ้นเออถ้ากูเว้ยดิโล reaction นี่ขึ้นนี่แหละลาเนี่ยสุดากูเน่ๆๆๆติดตัวลงสิ automatic reaction อ่ะแน่ตัวเลยขึ้นไหลชัดๆติดเลยชัดๆเปี่ยวตัวเลยดิแค่ดิจาลงสิขึ้นกูไม่ขึ้นหรอกเอ็มดันขึ้นเน่ตัวได้คําว่า tua mindfulness net ba la de wisdom net atu du tiao cha chi bwe pi bwe lou lai de wholesome action phit de reaction mho daw no ti bwe chi bwe lou la de wholesome action phit twa de a lo phit daw lo chi yin bwa a pu bwe ne ya ne ya da ni da thain da chi twa bi a myai yi tat ta ya ya twa bi no bwa a myai yi simple phit la bi ta bwa ri ma a myai yi shauk thui ne la ba chang daw so lo a la ri phit ni ma ma ti lo de automatic reaction ni anyai la ni lobha ne react lut de dodha ne react lut de mana ne react lut de mana lo won to mo isa ne siya ne react lut de no dilo da react lut ni de ma tatta ya nai ma de do ma tatta ya ma ya nai no pa tru ko tru phi ni sait ka shauk thui de bawa shauk thui de sait shauk thui yin bawa shauk thui de sait shin yin bawa le shin twa da ba bae bawa so da sait ye reflection bae no a lo ရှုပ်နေတာကိုအရင်သိဖို့လိုတယ်ရှုပ်နေတာကိုတိတိကျကျသိသွားရင်တဖြည်းဖြည်းတဖြည်းဖြည်းရှင်းရှင်းရှင်းရှင်းသွားတယ်နော်အော်တိုမက်တစ်ရီအက်ရှင်မလာတော့ဘူးအော်တိုမက်တစ်ရီအက်ရှင်ကြောင့်သိရှုပ်တာပါနော်မိုင်းဖူးလ်ဟောလ်ဆမ်အက်ရှင်ကမရှုပ်ဘူးဒါကြောင့် ဘဝကစင်ပယ်ဖြစ်မယ်အီဇီဖြစ်မယ်တတိမရှိလို့ရှိရင်ဗယ်ရီကွန်ပလီကေတက်ဖြစ်လာမယ်ဗယ်ရီဟတ်နော်ဘဝကတကယ်ကိုဘာဒန်အကြီးကြီးဖြစ်လာမယ်နော်ဝန်တို့ဝန်ဘူးအင်တန်ကြီးပါလားလို့မြင်နေရတော့အောင်ဖြစ်လာလိမ့်မယ်နော်အဲ့တော့ခန္ဓာဝန်ခန္ဓာဝန်တို့ပြောကြတယ်ခန္ဓာဝန်ကတော့ယဟန္တာဖြစ်သွားတော့မကင်းသေးဘူးနော်တိုးတော့ခန္ဓာဝန်တက်ပိုးပြီးတော့ဆင်းရတာကကိလေသာဝန်ပဲ လောကအင်တန်ဝန်လုပ်ကြည့်တယ်ဒေါသအင်တန်ဝန်လုပ်ကြည့်တယ်မာနလည်းအတော်ကိုဝန်လုပ်ကြည့်တယ်။ဟောကျန်တဲ့သူ့အပေါင်းဖော်တဲ့အကုန်လုံးအတ္တမစ္စရိယဥဒ္ဒေသကုက္ကုသဝိသိကိစ္စတွေအကုန်လုံးဟာအင်တန်ဝန်လုပ်ကြည့်တယ်။သူတို့ဘာလို့ဖြစ်ခွင့်ရနေတာလဲဆိုတော့အက်ဆန်မိုင်းဒ်ဖြစ်နေလို့သူတို့ဖြစ်ခွင့်ရနေတာပါ။နော်။အက်ဆန်မိုင်းဒ်ဖြစ်နေလို့သူတို့တွေဖြစ်ပေါ်ရအခွင့် ြစ်တဲ့အချိန်မှာအဆင်မန်နေမဖြစ်ဘူးနော်ဆိုတော့အဆင်မန်နေဖြစ်နေတဲ့အချိန်မှာ automatically reaction တစ်ခုခုစိတ်ထဲမှာပေါ်လာရင်အဲ့ဒါကိုသိလိုက်တာကက mindful ဖြစ်သွားပြီအဆင်မန်နေမဟုတ်တော့ဘူးဒီလိုသိတဲ့အားကောင်းလာလို့ရှိရင်ဒီလိုသိတဲ့ frequency များလာလို့ရှိရင် automatic reaction တစ်ဖြည်းဖြည်းမြဲသွားတယ်နော်သိတဲ့အချိန်စကားကဘယ်ကနေရောက်သွားလဲဆိုတော့တရားထိုင်နေတဲ့ခါမှာကိုထားတဲ့အာယုံမှာစိတ်ကအမြဲတမ်းမနေဘူး။ဘောဟဒီကတွေးနေနော်။တွေးတာဟာတဘာဝပဲ။ကိစ္စမရှိဘူး။တွေးတာကိုအတွေးတွေဝင်တာကိုစိတ်မပြတ်ပါနဲ့။စိတ်မညစ်ပါနဲ့နော်။အာတွေးတွေကခဏခဏဝင်နေတရားတလုံးမဖြစ်တော့ဘူးလို့ဒီလိုမျိုးစပါနဲ့။တက်နိုင်တယ်လို့အဲ့ဒီအတွေးလေးတွေကိုတခြားကြည့်လိုက်ပါ။တို့ကိုတွေးဖို့ဟာအင်မတန်အရေးကြီးတယ်နော်။တို့ကိုတွေးဖို့တွေးဖို့အရေးကြီးတဲ့အကြောင်းကခုနပြောတဲ့ထက်မှအများကြီးပါသွားပြီနော်။အဲ့တော့အတွေးကိုတိလိုက်လို့ရှိရင်အဲ့ဒီအတွေးဟာတေးချမြင်တော့ရပ်သွားတယ်နော်တေးချမမြင်သေးရင်ဒါကအမြင်တမ်းပြီးတေးနေတာသူ့ကိုတေးချမြင်မြင်တဲ့နေရာတွေကရပ်သွားတယ်ရပ်သွားလို့ရှိရင်ကိုငကိုထားတဲ့အာယုံလေးမှာအသာလေးပဲပြန်ထားလိုက်ပါမြင်နေတော့တော့သူနေမှာပဲနော်အဲ့ဒီအာယုံမှာထားတဲ့ခါမှာလည်းပဲတေချာအယုံလေးဆိုင်ပြီးတော့အယုံရဲ့တဘာဝတင်းတင်းမွေ့မွေ့လေးတွေပြောင်းနေနေပုံလေးတူပါငြင်းအောင်ကြည့်ပါနော်အဲ့လိုပဲအသေးဝင်လာလိုက်ទីလိုက်ပြတ်သွားရင်ငကိုနေရာမှာပြန်ထားလိုက်ညာအသေးဝင်ပြန်ပြန်ទីရင် ကြည့်နေကိုနေရာမှာပြန်ထားဘယ်နဲ့ချိန်အသေးဝင်ဝင်အရင်ကြည့်ပါဦးဝင်မစိဝင်တလောက်လိုက်ကြည့်ဖို့ပဲကြည့်ပါမြန်ရင်အသေးကတဖြည်းဖြည်းနေသွားတယ်ထားတဲ့အာယုံရဲ့ကိုထားနေတဲ့အာယုံရဲ့တဘာဝအိုးချင်းရှားလာရင်စိတ်ကအဲ့ဒီအာယုံမှာပို့ပြီးတော့နေလာလိမ့်မယ်နော်အဲ့လိုနေထိုင်ရင်းနေအထုတ်နေရင်းနေခန္ဓာကိုယ်ရဲ့တဘာဝအိရိယာပုတ်တစ်ခုထဲမှာကြာကြာနေလိုက်ရင်ညောင်းလာတယ်ပူလာတယ်နော်ကြိုက်လာတယ်ထုံလာတယ်ကျဉ်လာတယ်ဒါဖြစ်လေဖြစ်တာရှိတဲ့ဘဝကဘာမှမထူးဆန်းဘူးဘသူဖြစ်ဖြစ်ဣရိယာပုတ်တစ်ခုတည်းနဲ့ကြာကြာထိုင်ရင်ဒီလိုပဲဖြစ်တာပဲတရားမထိုင်တဲ့လူလည်းပဲမလှုပ်မနဲ့ထိုင်နေကြာကြာနေဖြစ်တာပါပဲနော်ဒါကိုအထူးဆန်းကြီးလို့မိစားတယ်တရားအထုတ်ခါမှဖြစ်ပေါ်လာတဲ့အထူးဆန်းဝေဒနာကြီးမဟုတ်အဲ့ဒီပေါ်လာတဲ့ဝေဒနာဟာဟိုမြောင်းတာကြိုက်တာဆိုတော့မခံတာတဲ့ဝေဒနာပဲသူ့ကိုတီးခံပြီးတော့နည်းနည်းလေးကြည့်ပါနော်သူပြင်းထန်လာလို့ရှိရင်စိတ်ကငိုထားတဲ့အာယုံမှာနေမှာမဟုတ်တော့ဘူးမနေလို့ရှိရင်အဲ့ဒီဝေနာကိုပဲတတိတိနဲ့ပြေချာကာဆိုကြည့်နေပါနော်နည်းနည်းလေးစိတ်ရှိဖို့လိုတယ်လူတဘာဝဆိုတာဒုက္ခဝေနာတစ်ခုဖြစ်လာရင်ချက်ချင်းပဲအဲ့ဒီဒုက္ခဝေနာကိုဖျောက်ပလိုက်ခြင်းသူ့လုံးဝလက်ခံမထားခြင်းစိတ်ရှိရှိနဲ့မကြည့်ခြင်းအဲ့ဒီမကြည့်ခြင်းတဲ့ attitude လေးကိုပါပြန်ကြည့်ဖို့လိုတယ်ဒုက္ခဖြစ်လာရင်သူ့ကိုမကြည့်ခြင်းဘူးမကြည့်ခြင်းတဲ့ attitude ကိုသဘောထားအောင်တည်ပြီးရင်ကိုယ်တော်ထားလေးကိုပြင်ပြတော့ဒီဒုက္ခကိုပဲစိတ်ရှိရှိနဲ့အတတ်နိုင်ဆုံးကြည့်အောင်မယ်ဆိုတဲ့စိတ်လေးနဲ့ကြည့်ပါမကြည့်ရင်လည်းစိတ်ကြီးနဲ့ကြည့်နေလို့ရှိရင်ဒုက္ခဝေနာကြီးကပိုဆိုးလာတယ်နော်မကြည့်ရင်လည်းစိတ်ကိုအသာလေးကြည့်ခြင်းနဲ့စိတ်နဲ့ပဲသူ့ကိုပြီးပြတော့သူ့ကိုအသာလေးဖယ်ထားလိုက်လို့ရလို့ရှိရင်လို့လို့ချင်းချင်းကြည့်လို့ရှိရင်ငါကထင်တယ်လို့မဆိုးပါဘူးနော်ဒုက္ခကို resist လုပ်ရင်ဒုက္ခကပိုဆိုးတယ်ဒါကြောင့် resist မလုပ်ပဲနဲ့လွတ်လွတ်ချင်းချင်းဒီဒုက္ခကိုရှုမှတ်ပါတခါတလေသူ့ကိုတတိနဲ့ကြည့်ရင်းကြည့်ရင်းနဲ့ဒီတက်တာသွားတာလည်းရှိတယ်တခါလူကြည့်ရင်မတက်တာတဲ့ခါလည်းရှိတယ်ဟောပုံတည်ကြီးပြောလို့မရဘူးမတက်တာလို့ရှိရင်တချီချီချီဒုက္ခကတိုးတိုးတိုးတိုးလာလို့ရှိရင်ကြိုင်မခံနိုင်တော့ဘူးလို့ထင်တတ်တယ်နော်အဲ့လိုခါမှာစိတ်ကလည်းပဲတအားတင်းလာတယ်နော်စိတ်ထဲမှာတန်ချင်များလာတယ်ကျိမိတ်တော့ခံရတဲ့အခါမှာကြည့်လို့ရှိရင်မျက်နှာကလည်းတခါတိုင်းရှုံ့မဲ့ပြီးတော့တင်းသွားတတ်တယ်။ခန္ဓာကိုယ်မှာလည်းပဲမဆုံးစရာတင်းဖြစ်လာတတ်တယ်နော်။ဒုက္ခဝေဒနာဖြစ်လာရင်စိတ်ခန္ဓာကိုယ်ကသူကတင်းဖြစ်တဲ့သဘာဝရှိတယ်။ဒီနေရာမှာဖြစ်ဖြစ်ဒုက္ခလေးနည်းနည်းဖြစ်လာရင်သူကတင်းဖြစ်လာတယ်။ဒါခန္ဓာကိုယ်ရဲ့ reaction နော်။စိတ်ကလည်းပဲမကျင်တဲ့စိတ်ဖြစ်လာတယ်။အမှန်တော့မကျင်တဲ့စိတ်ကြောင့်တင်းဖြစ်တာနော်။အဲ့ဒီမကျင်တဲ့စိတ်ကိုသိပြီးတော့အသာနေလို့ရှိရင်နာတဲ့ဝေဒနာရှိနေမယ်စိတ်ထဲမှာ tension မရှိဘူး။ခန္ဓာကိုယ်တော့မှတင်ပြင်ဖြစ်မလာဘူးသိနေလို့ရှိရင်ပြောတာနော်အခုစိတ်ကမှတင်ဆက်လာမယ်တင်းလာမယ်ခန္ဓာကိုယ်တော့မှလည်းပဲတင်းလာမယ်ဆိုရင်အရင်ဆုံးအဲ့ဒီစိတ်ကမှတင်းနေတာခန္ဓာကိုယ်တော့မှတင်းနေတာကိုတေချာလေးကြည့်ပါတင်းခြင်းကဒုက္ခကိုပိုပြီးကြီးမားစေတယ်တင်းခြင်းကဒေါမနတာကိုပိုပြီးဖြစ်စေတယ်နော်စိတ်ကမှမကျင်းလက်မှုပိုပြီးဖြစ်စေတယ်နော်အဲ့စိတ်ထဲမှာတင်ချင်မရှိဘူးခန္ဓာကိုယ်မှာတင်ချင်မရှိဘူးဆိုရင်ဖြစ်နေတဲ့ဝေဒနာကိုကြည့်ရတဲ့အခါမှာငကိုယ်လုံးကတော့မဆိုးဘူးပူပေါ်လဲစိတ်ဝင်စားစရာကောင်းတယ်နော်ဒီလိုနဲ့ကြည့်ရင်ကြည့်ရင်လည်းနောက်ဆုံးမှာတကယ်ပဲဘလို့နည်းနဲ့မှသိမခံနိုင်တော့ဘူးဆိုရင်တတိယနဲ့သိပြီးတော့ခန္ဓာကိုယ်ခြေလက်အနေထားကိုပြင်လိုက်ပါနော်မခံမရနိုင်တဲ့အဆင့်ကိုရောက်တဲ့ထိအောင်တော့ကြိတ်မိတ်ပြီးနေဖို့မသိပါဘူးနော်ဘုရားခေါ်တော့မှာလည်းပဲလုံးဝဘယ်နည်းနဲ့မှမပြင်ရဘူးလို့ဆိုတဲ့အဆုံးအမမတွေ့ဘူးနော်ဒီတတိပဌာန်းသံယုတ်ထဲမှာကာယ ानु ပတ္တန်ပိုင်းမှာတမင်စီတိပတာရိတိတမဇာနာကာရီဟောတိလို့ဆိုတဲ့အပိုင်းလေးနော်လက်ချီကိုကိုးတဲ့အခါဆန့်တဲ့အခါတတိလေးနဲ့တိပြီးတော့ပြုတ်ဖို့ညတ်တော်ဘုရားမှားထားခဲ့တဲ့ဒီစကားလေးရဲ့အတိတ်တွေအဖွဲ့အထက်ကရာထဲမှာဘယ်လိုဆိုလဲဆိုတော့လက်ခြေတို့ကိုတာရှည်စွာကွေးထားသည်ဖြစ်စေစန့်ထားသည်ဖြစ်စေမခန္ဓာသောဒုက္ခဝေဒနာတို့သည်မကြမကြပေါ်ကုန်၏နော်မခန္ဓာသောဒုက္ခဝေဒနာတို့မကြမကြပေါ်သည်ရှိသောစိတ်တည်တတ်မှုကိုမရနိုင်၏ဒုက္ခဖြစ်လာရင်စိတ်က agitate ဖြစ်လာတယ်နော်ဒါတဘာဝပဲနည်းနည်းလေးမခန္ဓာနဲ့ရင်းနဲ့စိတ်ကလှုပ်လာတယ်နော်အဲ့ဒီစိတ်ရဲ့လှုပ်ရှားမှု agitation ကိုအရင်ကြည့်အောင်ကြည့်ဖို့လိုတယ်ကြည့်အောင်ရင်ကြည့်ဖို့လိုတယ်နော်စိတ်ကတင်းဖြစ်လာတယ်စိတ်ထဲမှာတင်းတင်းလေးဖြစ်လာတယ်နော်အန်ကြည့်ဖို့ခံအောင်မှာပါတင်းနေတယ်နော်ကျင်းလိုက်ရင်ကောင်းမယ်ထင်တယ်မခံနိုင်တော့ဘူးဒီလိုတွေးတွေပေါ်လာတယ်နော်ခန္ဓာကိုယ်မှာလည်းပဲနားတဲ့နေရာကနေစပြီးတော့ဒီကိုယ်လုံးကတင်းတယ်နားနေမှာပိုတင်းတယ်စိတ်ကမဆုပ်ကိုတိုက်လုပ်ပြီးတော့သူကအောင့်ခံတဲ့သဘောရှိတာဟုတ်အဲ့ဒါကိုကြည့်ပါနော် Hello, Duka when a majama jabo di sito, safety damu mayana, no? Duka pilai, Domina da pilaro, Domina da pila de boguga, Timina de bomishi, to educate pita de bome. No? Hello, safety damu mayani, Kamatamaki ware. The Lubahani did it, no? Same thing, Kamatamaki bone, Kamatamaki bone, Nepu mayani. Hello, Duka pilai, when alone.ปฐมอุซงไอ้ทุกข์ขึ้นน่ะนี่ตีอยู่เลยเนาะဒီทุกข์ออกมาစိတ်ကဘယ်လိုတွေไอ้လုပ်ကြစကားဒါလေးကိုလည်းတီးဘူးလို့လေစိတ်ကဒါကိုမကြိုက်ဘူးဖြောက်လိုက်ခြင်းပြဲလိုက်ခြင်းဒါပေမဲ့ခဏလေးပြီးခါမှာအောင်လို့ပြောခြင်းလားเนาะခံနိုင်တဲ့လောက်လေးပြီးခါမှာတခါတလေဝေဒနာကတော့မဆိုးဘူးမခံရင်စိတ်ကကိုဆိုးနေတာเนาะအဲ့ဒီမခံရင်စိတ်လေးကိုကြည့်ပြီးတော့အဲ့ဒီဝေဒနာလေးကိုအသာလေးပြန်ပြီးရှုမှတ်ပါစိတ်ရှိရှိလေးထားတော့ရှုမှတ်ပါတက်တာခြင်းတက်တာတော့မယ်မတက်တာရင်လည်းတဖြည်းဖြည်းဖြည်းတူလာတော့တီးဆိုနေဘူးလားမကြောက်ပါနဲ့နော်အာဘယ်လိုများဖြစ်သွားမှန်းမသိဘူးလို့တအားကြီးမကြောက်ပါနဲ့ဒီဝေဒနာလောက်ကိုဥပိ္ပခာလေးနဲ့စိတ်ကလေးကို relax လုပ်တော့ကြည်ကြည်နက်နက်လေးသဘောထားနဲ့ရှုမှတ်နိုင်ဖို့ရတော့လက်ကင်ထားဖို့ကောင်းတယ်နော်အခုခါကတရားထိုင်လို့မှဖြစ်တဲ့ခဏဖြစ်ပေါ်လာတဲ့ဝေဒနာလေးပဲအခုခြေတော့လက်အနေထားကျင်နေရင်ဒါပြောက်သွားမှာဘယ်တော့မှမကြည့်ကြည့်ဘူးနော်အချင်းချင်းမှနော်ဖြစ်နေမဖြစ်ဘူးမပြောနိုင်ဘူးတချင်းချင်းမှာဘယ်လိုနည်းနဲ့မှဖြောက်လို့မရတဲ့ဝေဒနာတစ်ခုခုဖြစ်လာခြင်းဘယ်လိုစိတ်ထားမျိုးနဲ့ကြည့်မှလဲအဲ့ဒီစိတ်ထားမျိုးပြင်ထားဖို့ကောင်းတယ်ဝေဒနာဖြစ်လာရင်အမြဲတမ်းပဲဒေါမနတနဲ့ react လုပ်ပါလားဝေဒနာရင်ရှိတော့လည်းပဲသူ့ကို equanimity နဲ့ဥပေက္ခာလေးနဲ့အသာလေးကြည့်နိုင်ရင်မကောင်းဘူးလားအဲ့လိုစိတ်မျိုးမွေးထားရရင်တော့မကောင်းဘူးလားကြိုတင်ပြီး practice လုပ်ထားရရင်နော်ထူထောင်ထားရရင်မကောင်းဘူးလားအင်မတန်ကောင်းတယ်အင်မတန်ကျိုးများတယ်နော်ဒီနေ့ဒီမှာမတွားနိုင်မလားနေအိရတဲ့မှာပဲအိပြီးတော့ဝေဒနာတစ်ခုခုကိုတာရှိခံစားရမယ်ဆိုရင်ခန္ဓာကိုယ်ပင်နာတော့လည်းပဲစိတ်မနာအောင်ဘယ်လိုနေမလဲအဲ့ဒါလေးကိုအခုချိန်မှာကြိုတင်ပြီးတော့ practice လုပ်ထားရရင်ဘလောက်ကောင်းထားမလဲနော်အဲ့တော့အခုဖြစ်တဲ့ဝေဒနာလေးဟာမိနစ်ပိုင်းလေးပါအခုပြင်လိုက်ရင်အခုပြောက်သွားမှာနော်အဲ့တော့မပြင်သေးရင်ဒီမှာခဏလေးတီးခံပါငါဒါလေးကိုတစ်ချက်ကြည့်မယ်ဒီခန္ဓာကိုယ်မှာနာကျင်တဲ့ဝေဒနာရင်ရှိတော့လည်းပဲစိတ်ကလေးကိုမနာအောင်ငါဘယ်လိုထားမလဲအဲ့ဒါလေးကိုအခု practice လုပ်မယ်ဒါဟာ mind yogi တဲ့ practice နော်ဒီဝေဒနာကိုဒေါမနတနဲ့ react မလုပ်ဘဲနဲ့နော်သူ့ကိုဥပိ္ပခာလေးနဲ့အတာလေးကြည့်နေတယ်ရှင်းလည်းမရှင်းဘူးမုန်းလည်းမမုန်းဘူးနော်ဥပိ္ပခာလေးနဲ့အတာလေးကြည့်နေ equanimity အပြည့်နဲ့သူ့ကိုအတာလေးကြည့်နေတယ်သူပျောက်ခြင်းလည်းပျောက်မပျောက်ခြင်းလည်းနေပါစေလို့သဘောထားမယ်နော်ငါကြည့်နေရင်ပျောက်တော့မှာထင်တယ်လို့ဘယ်လိုမမျှော်လင့်ပါနဲ့ပြောက်ချင်းပြောက်မပြောက်ချင်းလေသူ့ကိုအသာလေးကြည့်နေတယ်ဒီလိုကိုပင်နာတော့လဲပဲစိတ်မနာအောင်နေတတ်တဲ့အကျင့်လေးကိုထူထောင်ထားပါလားသိဖို့တတ်နေတာနော်နောက်ဆုံးဘယ်လိုမှတီးခံလို့မဖြစ်တော့ဘူးထင်တော့ကျင်းပါမရမကယူခံရမယ်လို့မဆိုလိုပါဘူးနော်အဲ့လိုပြင်းတဲ့ခါမှလည်းပဲကိုွေးထားတာတခုကိုနော်လက်မဝက်လောက်နေရာရှုလိုက်အောင်လည်းပဲ sensation ရဲ့ nature ကပြောင်းသွားတယ်နော်တော့ဘယ်ဝင်နေချက်ချင်းမရှိပါနဲ့နည်းနည်းလေးရှုကြည့်လိုက်ပါနည်းနည်းလေးရှုတဲ့အခါမှာ muscle ထဲမှာဘယ်လိုအနေထားတွေပြောင်းသွားလဲနော်နည်းနည်းလေးနေသားလိုရှိသွားမယ်နော်တစ်ချက်ကြည့်နေပါနည်းနည်းလေးနေသားသွားပြီပြီးပါခါတိလေးနဲ့နည်းနည်းလေးပြန်ရှုပါနော်သူ့ကိုပဲစိတ်ဝင်စားပြီးတော့ experiment လုပ်နေတဲ့ဘောငါနည်းနည်းလေးရှုလိုက်ရင်ဝေဒနာရဲ့တဘောကဘယ်လိုပြောင်းသွားတယ်လဲနော်ဒါလေးကို experiment လုပ်နေတာပဲတစ်ခါနည်းနည်းလေးပြန်ရှုပါရှင်ရတိချပြန်ကြည့်နည်းနည်းလေးတက်တာသွားနေပြီနော်ဒီလိုနဲ့နောက်ဆုံးကိုအတက်တာဆုံးအနေထားရောက်သွားအောင်ပြင်လိုက်ရုံပဲဒီဘက်ထိုင်ရနေဟိုဘက်ထိအောင်ပြောင်းကျင်နေပြောင်းလိုက်ရုံပဲနော်အဲ့လားလေးတွေကိုအသေးစိတ်သတိထားဖို့လိုတယ်ဆိုတာသဘောပေါက်စင်ကြီးတယ်နော်ဘယုံကနေချက်ချင်းကြီးကောက်တော့မပြင်းပါနဲ့ကြားမှာသတိပြတ်သွားနေပြီအဲ့လိုပြတ်သွားရင်တရားထွက်တာစိတ်တိုးတက်မှုမရှိဖြစ်သွားနိုင်တယ်အဲ့တော့လောရတဲ့အချိန်လေးနော်နိုင်ရောက်တဲ့ဖြစ်ဖြစ်နိုင်တဲ့ဖြစ်ဖြစ်ဒါလေးကိုတိတိကျကျအာရုံစုဆိုင်ပြီးတော့စနစ်တကျအသေးစိတ်လုပ်သွားဖို့လိုတယ်။ gap မရှိဖို့အရေးကြီးပါလေ။ဒီလိုလုပ်လို့ရှိရင်ဒီနေ့မှမနေ့နိုင်ရက်ညနေနိုင်ရက်ပင်လုပ်တော့လည်းတဖြည်းဖြည်းနဲ့တရားထုတ်တာပို့ပြီးတော့စနစ်ကျလာတယ်ပို့ပြီးတော့တိကျလာတယ်ပို့ပြီးတော့တဘာဝကျလာတယ်နော်။အဲ့တော့စနစ်ကျဖြစ်ဖို့တိကျဖြစ်ဖို့တဘာဝကျဖို့တိတ်အရေးကြီးတယ်။စနစ်မကျရင်အထုတာရက်ဒီလာတွေကြာပေမဲ့စိတ်မတူးတက်တယ်လို့ပဲဖြစ်လာတယ်။ကြာရင်နည်းနည်းလေးစိတ်အားညော့လာတယ်။ဒီလိုစနစ်တကျလုပ်လို့ရှိရင် မနေ့နိုင်ဝက်နိုင်ဝက်ညနေနိုင်ဝက်လောက်တော့လည်းပဲတစ်ခါတိုးတက်လာတယ်။အဲ့ဒါလို့နဲ့နေ့ပြင်ကြားမှာနော်နိုင်ဝက်လုံးလုံးတို့မို့ကြနိုင်လုံးလုံးအချိန်မပေးနိုင်တော့မှ5မိနစ်ရရင်5မိနစ်လောက်ပါနော်ဒီလို3မိနစ်ခွေမထိုင်နိုင်တဲ့အခါတို့မို့ဒူးတုတ်ကမထိုင်နိုင်တဲ့အခါဒီလိုကလထန်လေးမှာဒီလိုလေးပဲထိုင်ပါနော်အသက်သာဆုံးအနေထားလေးမှာနေပြီးတော့စိတ်ကလေးနဲ့ပဲခန္ဓာကိုယ်ပြန်အာရုံပြုစုံနေလိုက်ပါနော်ဘယ်လိုနေရာမှာထိုင်ထိုင်ရောက်နေတဲ့နေရာမှာကိုယ်ခန္ဓာမှာဖြစ်နေတာကိုသတိလေးနဲ့ခါရတော့ကြည့်ပါမတ်တရားရင်နဲ့လည်းပဲလှုပ်ပါနော်လမ်းလျှောက်ရင်နဲ့လည်းပဲလှုပ်ပါခန္ဓာကိုယ်ကလှုပ်ရှားသွားတယ်အာရီတွန်းလိုက်တယ်ပြန်ချလိုက်တယ်ချလိုက်ခါမှာအောက်ကအေးတာပူတာမာတာပျော့တာသိနေရနော်အဲ့ဒါလို့တနေ့တာလုံးမှာရတဲ့လောက်ခေသတိနဲ့ကက်ကက်ကက်ကက်ပြီးနေသွားလို့ရှိရင်မတိမတာမတိမတာတတိတမာရီကကောင်းလာတယ်နော်အဲ့တော့လုံးလုံးကြီးတတိကိုလွတ်ချမထားပါနဲ့ငါမနဲ့ကနိုင်ရွက်ထိုင်ပြီးပြီနေ့ချင်းမှငါဘာမှလုပ်စရာမရှိတော့ဘူးညကျမှငါနိုင်ရွက်ထိုင်တယ်လို့ဒီလိုမမှတ်ပဲနဲ့မနဲ့ကငါနိုင်ရွက်ထိုင်ပြီဒီကြားထဲမှာတတိရတဲ့အချိန်ရောက်နေတဲ့နေရာမှာရသလောက်တတိလေးနဲ့ခန္ဓာမှဖြစ်နေတာစိတ်မှဖြစ်နေတာကြည့်နေမယ်ပန်းကြံတဲ့လမ်းချောင်းရင်းနဲ့ဖြစ်ဖြစ်အိမ်ထဲမှာလမ်းချောင်းရင်းနဲ့ဖြစ်ဖြစ်နော်ဆိုဖာမှာထိုင်နေတယ်ဖြစ်ဖြစ်အိမ်ရမှာလှဲနေနေဖြစ်ဖြစ်တတိလေးနဲ့ကိုယ်ခန္ဓာမှာဖြစ်နေတဲ့ sensation တွေကြီးပြီးတော့ပြီးပါနေပါဒီလိုတနည်းလုံး10မိနစ်ရ10မိနစ်2မိနစ်ရ2မိနစ်လှုပ်သွားတဲ့လူဟာကိုယ်ကတတိလေးတွေကပို့ပြောက်အားကောင်းလာတယ်နော်တတိလွတ်နေတဲ့အချိန်နဲ့တတိရှိနေတဲ့အချိန်ဆိုရင်တစ်ဖြည်းဖြည်းနဲ့တတိရှိနေတဲ့အချိန်ကပဲများများများများလာတယ်နော်အဲ့လိုဆိုရင်ညနေမှာ AC အချိန်ရလို့ထိုင်လိုက်မယ်ဆိုရင်ပို့ပြီးတော့ကောင်းတာတွေ့ရလိမ့်မယ်။တနည်းကိုလွတ်ပြစ်ထားပြီးမှညနေကျမှထိုင်မယ်ဆိုရင်တော့ကောင်းဖို့ရတိတ်ညှောလင်းချက်မထားပါနဲ့။ဒီဖြစ်နေတယ်။နော်။အဲကြောင့်10မိနစ်ရ10မိနစ်2မိနစ်ရ2မိနစ်5မိနစ်ရ5မိနစ်တတိလေးကပ်ပါ။အဲတော့ဘယ်အချိန်ဘယ်ခါမှဖြစ်ဖြစ်ဘယ်လောက်ပဲတူတောင်းတဲ့ကာလလေးပဲဖြစ်ဖြစ်တိနေတာဟာအင်မတန်ကျိုးများပါလေ။တိနေတာဟာကုတုပဲ။တစ်ချက်တိတိုင်းတိတိုင်းကုတုတွေအများကြီးဖြစ်တယ်။တတိဒီကုတု။အဲဒီတတိဆိုတဲ့ကုတုဟာတာမန်ကုတုထက်တော့ပိုပြအားကြီးတယ်။နော်။အပမာတော့တိတံဓမ္မနာအကြမခါရည်တိလို့ရောက်ထတာရှိတယ်နော်တခြားတခြားကုသိုလ်တွေထဲဒီမမိမလျော့တတိလေးကပ်ပြီးနေတဲ့ကုသိုလ်ကပို့ပြီးတော့အားကြီးတယ်အားကောင်းတယ်သူရဲ့ထိတ်ဆုံးမှနေတာပဲနော်အထွတ်ထိတ်ဖြစ်တဲ့ကုသိုလ်ပဲနော်ဒါနကုသိုလ်ဓမ္မကြီးတို့ကုသိုလ်မနှဲပါဘူးခုနကပြောတယ်ဖရာအတွက်လှူတယ်တိမ်အတွက်လှူတယ်ကထိန်အတွက်လှူတယ်အများကြီးလှူတယ်နော်ဒါနကုသိုလ်အင်မတန်ကောင်းပါတယ်လှုပ်ပါဖြည့်ဆက်လဲလှုပ်ပါသီလကုသိုလ်ခုန၅ပါးသီလစောက်တည်တယ်အင်မတန်ကောင်းပါတယ်ဘာသာတိလာဟုတော့အမြဲတမ်းမြဲနေနိုင်အကောင်းဆုံးပဲနော်အဲဘာဝနာကုသိုလ်မှာအခုလိုပဲတစ်ချက်ပဲတိရတိရဒီတိရတာကုသိုလ်ဆိုတာလေးသဘောပေါက်ဖို့လေဒါလေးကိုတန်ဖိုးထားဖို့လိုတယ်နော်တစ်စက္ကန့်တိရလဲအကျိုးရှိပါတယ်ဆိုတာလေးကိုဟိုသဘောပေါက်သိနေတာနော်10မိနစ်တိရရင်နည်းတဲ့ကုသိုလ်မဟုတ်ဘူးဒီချိန်လေးမှာစိတ်ကလေးတည်ကြမှုရှိတယ်နော်ဒီလိုနဲ့ပဲတတိရအားပူပူကောင်းလာတယ်တတိကိုဒီလိုပဲမကြမကြတတိထားတဲ့အချင်းလို့လို့ရှိရင်တတိပူအားကောင်းလာမယ်အဲ့လိုဆိုတော့ညနေဘက်မှာအေးအေးဆေးထိုင်မယ်ဆိုရင်စိတ်ကပူပွက်ငြိမ်သက်သွားတယ်နော်တတိရဲ့ frequency များလာအောင်လုပ်ဖို့ရပဲကြားမှာမိတ်သွားတဲ့အချင်းလေးတော့ညှက်ချင်းညှက်မယ်နော်ညှက်ပြီးမှတိတဲ့အချင်းလေးရလည်းတတိတိစိတ်စိတ်စိတ်စိတ်လာမယ်အရင်တော့ကတနားကြီးနှစ်နိုင်လောက်မိတ်တိမိတ်လျော့နေပြီးမှဟာငါမိတ်တိမိတ်လျော့နေတာတနားကြီးလောက်တောင်ကြာသွားပြီနှစ်နိုင်တောင်ကြာသွားပြီမဖြစ်သေးပါဘူးတတိတိနဲ့နေဦးမှာပါဆိုပြီးတတိတိကပ်ပြီးနေလိုက်တယ်နော်ခန္ဓာမှာဖြစ်နေလေတူတော့ရိုးရိုးလေးတည်ပြနေတယ်နော်ဒီလိုကနေကြာတဲ့ခါနိုင်ဝက်လောက်ဆိုရင်တစ်ခါတတိရပြီဆိုတော့နော်ဒီလိုနဲ့တတိပိုကောင်းလာတဲ့ခါ10မိနစ်လောက်နေတခါတတိပြန်ဝင်လာပြီ10မိနစ်လောက်မိတိမလျော့နဲ့ဟိုပြောဒီပြောနေရနေဟာတတိမိတ်လျော့တယ်တတိလေးထားဦးမှာပါဟောခန္ဓာမှာဖြစ်တာလေအသာကြီးကြီးတည်ပြနေတယ်နော် mindful ပြန်ဖြစ်လာတယ်အဲ့လိုနဲ့အလေးကျင့်နေရတဲ့ခါမှာလေကြာရင်10မိနစ်တခါလောက်တတိကပြန်ရောက်တယ်နော်အဲ့တော့ daydreaming နေတယ်မှာနေတာနေသွားမယ်fantasy ထဲမှာနေတာနေသွားလိမ့်မယ်နော် lost in thought ဖြစ်နေတာနေသွားလိမ့်မယ်အတိတ်ထဲမှာမျောပြနေတာဆိုအတိတ်မှာမျောလို့ရှိရင်ဟိုးအတိတ်ကဖြစ်ခဲ့တယ်ပြန်တွေးမယ်နောက်မဖြစ်သေးတာတွေတွေးမယ်ပူစရာတွေတွေးမယ်ဆိုစိတ်ဆိုတာဝန်တာစရာဖြစ်ပူစရာကိုပူပတ်တွေးတတ်တယ်အစင်ကြီးနေတဲ့ကိစ္စကိုသိမ့်မတွေးဘူးအစင်မပြေတဲ့ကိစ္စကိုပူတွေးတယ်ဆိုအတိတ်မှာနေတဲ့သူကစိတ်ဆင်းရဲပြီးနေတဲ့သူပဲတိတ်ချမြင်အောင်ကြည့်လိုက်ပါအဲ့ဒီပေါ်လာတဲ့အတွေ့ကိုတိတ်ချအရင်ကြည့်ဖို့လိုတယ်သူ့ကိုကြည့်တတ်တဲ့အရင်ချင်းလေးရလာဖို့လိုတယ်နော် အဲ့ဒါဆိုရင်လည်းစိတ်တဏှုပါဒနာဖြစ်နေပြီနော်လောဘဖြစ်เสียတခုပေါ်လာလို့စိတ်ကတွေးတယ်ဆိုရင်အဲ့ဒီတွေးနေတဲ့လောဘစိတ်ကလေးကိုဒါလေးကြည့်လိုက်တာဒါတရားထုတ်တာပဲမကျင်တတ်เสียတခုပေါ်လာတဲ့စိတ်ထဲမှာအဲ့ဒါလေးသေချာကြည့်လိုက်ပါအဲ့ဒါတရားထုတ်တာပဲနော်လောဘဖြစ်ရင်လည်းသိရမယ်ဒေါသဖြစ်ရင်လည်းသိရမယ်တော့ဒီလိုနဲ့ပဲမင်းရှိတယ်အလေးကျင်းလို့သွားရမှာနော်ဒီလောက်ကတည့်ရလို့လို့ပြီးတဲ့လောက်မဟုတ်ဘူးနော်ဒီလိုသာစိတ်ရှိရှိဇေကောင်းကောင်းနဲ့လှုပ်သွားလို့ရှိရင်တဖြည်းဖြည်းတဖြည်းဖြည်းတူတက်လာတာတွေ့ရတယ လမ်းလျှောက်ရင်းနဲ့လောက်ခံမှာအခုနတက္ကမကြီးကသူ့ဟုတ်ကို frame လေးကိုကန်ပြီးတော့ရွှေ့တယ်နော်ရွှေ့နေကြောက်တယ်အဲ့ဒီရွှေ့လိုက်တာလေးလည်းပြီးပူရာခြေတလှမ်းလှမ်းတဲ့တခါပြီးပူရာဒါလေးလည်းလောက်ခံပါအဲ့ဒါကောင်းတာပေါ့နော်ကိုယ့်ကိုခန္ဓာကိုအာယုံပြုပြီးတော့ဒါလေးတွိုင်းတက်တာသေးတယ်စိတ်ကဟိုရောက်ဒီရောက်ဖြစ်နေတာပင်ပန်းပါလေဓမ္မကြီးကိုနောက်တော့မှအဲ့ဒီခွေလေးကိုခဏခဏဖွင့်ပြနော်အဲ့ဒါဆိုသူခဏခဏကြားရင်ပို့ပြီးတော့မှတ်မိနော်အသက်ကြီးတော့မေ့တတ်တယ်နော်
ဒီကလေးရောက်တယ်။ဘ
ာလဲ။နိုင်ငံကြပါလေ။ပြင်းရတ
ာပဲမဟုတ်ဘူး။ပြင်းရတာပဲ။ဟုတ်တယ်။ဘုဟုဆရာသားနဲ့ပြောရတယ်ပြင်ပြရော။ဒီကညီးပြင်ကဝေးကိုမပူရနဲ့။တစ်ချက်ကြည့်တဲ့ပြင်ကိုညီးပြင်ဆိုတာပဲ။ဒီကညီးပြင်ကဝေးကို
မပူ
ရတဲ့ပြင်ဆိုတာ။
စိတ်ကပူတဲ့အချိန်ပါနေတယ်နော်အဲ့တော့ပြတိကောင်းတဲ့အချိန်မှာကလေးကအဲ့ဒီပူတတ်တဲ့စိတ်ကိုကြည့်လို့ရှိရင်ကြားရင်တဖြည်းဖြည်းနဲ့ဒီမပူတော့ဘာမေးကျင်တာရှိသေးလဲမေးတာကိုဖြေရရင်ကိုကောင်းပါလားသူကတော့သူ့သူ့ရည်စားနဲ့သူပြောတာနော်မြတ်စွာဘုရားရဲ့သဘောအလိုတိုင်းဆိုရင်ဘယ်ခါမှမ absent minded ဖြစ်ပြီးတော့မနေသင့်ဘူးနော် absent minded ဖြစ်ပြီးတော့နေရဖို့ရအချိန်ကိုကိုယ့်ရဲ့ time schedule ထဲမှာထည့်မထားသင့်ဘူးနော်ဒီချိန်နဲ့ဒီချိန်မှာငါတရားထုတ်တယ်ကျန်တဲ့ချိန်မှာငါတရားမထုတ်ဘူးလို့ဒီလိုထားလို့မရဘူးနော်အဲ့တော့တရားထုတ်တာမှဟိုဒါဒီသမာဓိအားကောင်းကောင်းနဲ့စိတ်စိတ်လေးအားထုတ်တဲ့အခါရှိတယ်လို့တခါတည်းအလုံးအင်းကိုင်ရင်းနဲ့ကြားထဲမှာကြတော့နည်းနည်းတတိတော့ကျဲနေကျင်းတယ်အဲ့တတိပြဲတယ်နဲ့တတိစိတ်တာပဲကွာတယ်တတိလက်လို့နေရမယ့်အချိန်ရှိဘူ
း
formal ဆိုရင်တော့ဟုတ်နိုင်တယ်ကြားရ
ပါစမ်းမှတ်ဖို့ကြားရပါယူအနာကိုသူပြီးတော့မှ formal
session အဲ့ဒါဖြစ်နိုင်တယ်ဒကာကြီးပြောတာဖြစ်နိုင်တယ်နော်အဲ့ဒီလို formal ကြတော့သူအချိန်ထားပေးမှာပေါ့နော်အဲ့ဒီလို formal sitting မဟုတ်ဘဲနဲ့ကျန်တဲ့အချိန်မှာသွားရင်လာရင်လည်းပဲတတိကတော့ရှိမှဖြစ်တယ်နော် absent minded ဆိုတာဘယ်တော့မှမဖြစ်ကောင်းဘူးအ
ခုကြည့်တာသိနေတာကအဲ့ဂျန်နဲ့ဒီ
ေတ္တာဘာဝနာများပေါ်လို့ဒါဆိုတော့ဒီဘောမဝိပဿနာလုပ်တဲ့ဘာရင်ကျေပါနေတာကိုးပါတော့အမြတ်တာအပါအဲ့တော့မေတ္တာများလို့လုပ်တာဘာဆိုဘေးပါဝင်နေတာဟုတ်တယ်ဟုတ်လားဒါကိုနောက်တစ်ခုကသိရဒီကနေ့ဘာဆိုမေတ္တာဆိုတာဆိုတော့နေရာပဲမေတ္တာဆိုတဲ့မှာတော့ဆက်စားပြန်စားEvery waking hour, every waking minute, he does one more. So, one more, he got another two more. Say a time. He has very, very concentrated. So, hey, Janet, say ma, hit that out, and you have to go out, yeah, you do.
မေတ္တာလည်းပွားဖို့တော့အင်တန်တင့်တော်တယ်နော်လူတိုင်းပဲအချင်းအချင်းရတဲ့လောက်ပေါ့နော်မေတ္တာလေးတော့ပွားဖို့တင့်တယ်အဲ့ဒီတရားကိုအမြဲတမ်းအားထုတ်လာတဲ့လူပါနော်သူစိတ်ကအလိုလိုနေနေပဲလောဘဒေါသနည်းလာတယ်နော်ဒေါမနကနည်းလာတယ်ပို့ပြီးတော့ sensitive ဖြစ်လာတယ်စိတ်ကလေးကနူးညံ့လာတယ်ဥညံ့လာတယ်အဲ့လိုစိတ်ကလေးနူးညံ့ဥညံ့လာတဲ့ခါမှာလူတယောက်ကိုမြင်လိုက်ရင်အလိုလိုနေနေမေတ္တာစိတ်ကရှိတာစကားလုံးနဲ့မဆိုးဘူးနော်တယောက်ကိုမြင်လိုက်ရင်အလိုလိုနေနေတဲ့သူ့ကိုသိခင်တဲ့စိတ်လေးစားတဲ့စိတ်လည်းရှိတယ်နော်သိခင်တဲ့စိတ်လေးစားတဲ့စိတ်ဒုက္ခနည်းစေခြင်းနဲ့စိတ်စိတ်ချမ်းသာကိုချမ်းသာဖြစ်စေခြင်းနဲ့စိတ်ကသူအလိုလျောက်ဖြစ်ဖြစ်လာတယ်နော်အဲ့တော့အဲ့ဒါလေးကိုဟိုကိုယ်တိုင်ကြုံမှုရဲ့လူစိတ်မှာပိုသိတယ်တရားကိုတိတိကျကျအားထုတ်လို့ကြားလာတဲ့ခါမှာစိတ်ကနူးညံ့တယ်အေးသေးတယ်ဘယ်သူ့ကိုမြင်လိုက်မြင်လိုက်မြင်လိုက်တဲ့ခါမှာအလိုလျောက်ပဲစိတ်ချမ်းသာကိုချမ်းသာရှိစေခြင်းနဲ့စိတ်ကပေါ်လာတယ်စိတ်ထဲကတော့စကားဆိုမနေဘူးเนาะစိတ်ချမ်းသာပါစေကိုချမ်းသာပါစေလို့ဒီလိုစကားလုံးတော့ဆိုချင်မှဆိုပါเนาะမဆိုတော့လည်းပဲမြင်လိုက်တဲ့အလိုလိုပဲစိတ်ချမ်းသာကိုချမ်းသာရှိစေခြင်းလေဆိုတဲ့စေတနာလေးကပေါ်လာတယ်ပြောတဲ့ခါမှလည်းပဲအလိုလိုနေနေစိတ်ဆင်းရဲသွားမဲ့စကားမျိုးကိုမပြောဖြစ်ဘူးเนาะသူကပါဇက်ကသာစိတ်ချမ်းသာပါစေလို့ပြောပြီးတော့စိတ်ထဲကတတိမရှိတဲ့လူကအမှတ်တကယ်တကယ်စိတ်ဆင်းရဲသွားမဲ့စကားမျိုးပြောမိကြတယ်เนาะတတိရှိလာတဲ့လူကတခုခုကိုပြောတော့မယ်ဆိုရင်ကိုပဲစိတ်ရှင်းရသွားမလားဆိုတဲ့အတွင်းနဲ့ဘယ်တော့မှစိတ်ရှင်းရမယ့်စကားမျိုးမပြောဖြစ်ဘူးစိတ်ချမ်းသာမယ့်စကားမျိုးပြောတယ်အကျိုးရှိမယ့်စကားမျိုးကိုပဲပြောသွားတယ်နော်အကျိုးရကိုယ့်မသိသိမှတရားဟောကတခုခုအခက်အခဲရှိတယ်ဆိုရင်ဒီတရားအထုတ်လို့စိတ်ဓာတ်ရင့်ကျက်တိမ်မွေ့ညံ့လာတဲ့ဆိုပါအဲ့ဒီအခက်အခဲကိုလိုလိုချင်းချင်းပဲအကူအညီပေးကြည့်တယ်အလုံးလုံးဖြစ်လာတဲ့စိတ်ဓာတ်ပြောင်းလဲမှုတွေနော်တရားဟောကတခုခုပြောတာဆိုတာကိုဟိုမတင်တော့တာမြင်လို့ရှိရင်တတိယမနေတဲ့လူတရားအထုတ်လူဟာစိတ်ချင်းစိတ်ကြိုးတယ်စိတ်ချင်းပြောတာဖြစ်တယ်နော်တတိယအမြဲတမ်းနေတဲ့လူတရားအမြဲတမ်းထုတ်နေတဲ့လူဟာတတိကောင်းလာတဲ့ခါမှာတယောက်ကတခုခုပြောတာမသိတော့လို့ရှိရင်အဲ့ဒီလူကိုချက်ချင်းစိတ်မဆိုးအော်သူဒါလို့တာမသိတော့ဘူးဒါကိုပြောသိရင်လည်းအေးအေးဆေးဆေးပြောမယ်ဒေါသနဲ့မပြောဘူးဒေါသဆိုတာမေတ္တာရဲ့ဆန့်ကျင်ဘက်နော်တတိယအမြဲတမ်းနေတဲ့လူဟာဒေါသဖြစ်နေတယ်မေတ္တာအလိုလိုပဲစိတ်ထဲမှာရှိနေတယ်နော်အော်သူတစ်ပါးကိုအထင်သေးအမြင်သေးမဖြစ်ဘူးသူတစ်ပါးရဲ့အပြစ်ကိုအလိုလိုနေရင်ခွင့်လို့ပြတာဖြစ်တယ်နော်အဲ့ဒီလိုပဲဒီရန်ကုန်မှာရှိတဲ့ဒကာတွေမှတချို့ပြောတယ်တတိယကအခုစိတ်ဆိုးလို့မရဘူးခင်ဗျာလေစိတ်ဆိုးပြီးမှစိတ်တူပြီးမှအဲ့ဒါကြီးကိုပြန်ထိန်းတာမဟုတ်ဘူးလေအရင်လိုကိုစိတ်ကိုမဆိုးတာအရင်စိတ်ဆိုးတယ်လို့အခုစိတ်မဆိုးဘူးတတိကအများတန်းရှိနေတော့တကုတ်ကုတ်အစင်းတည်းတာမြင်လို့ရှိနေလည်းပဲအေးအေးဆေးဆေးပဲတာကိုပြောလိုက်တယ်စိတ်က automatically ဒေါသနဲ့ react မလုပ်ဘူးနော်အဲ့ဒီ automatically ဒေါသနဲ့ react မလုပ်တဲ့သူကတတိရှိနေတဲ့အေးချမ်းနေတဲ့သူစိတ်ကငုံညံ့နေနော်အဲ့တော့သမီးငကားကြီးအချိန်ယူတော့မေတ္တာပို့ရတာမဟုတ်ပြီမဲ့မကြခဏဆိုလိုပဲမေတ္တာစိတ်ကပေါ်ပေါ်ပေါ်ပေါ်လာနေတယောက်ကိုမြင်လိုက်ရင်အလိုလျောက်မေတ္တာကရုဏာဖြစ်နေပြီသားပဲနော်မကြမှာတာမြင်လဲပဲတိတိအလိုလိုပဲအော်သူကျမ်းမာကြီးကောင်းစီကြီးနဲ့ကျမ်းမာကြီးဘယ်လိုများနေတယ်လဲအလိုလျောက်ဖြစ်နေပြီသားနော်ဟိုတကားလုံးနေထိုးပြီးတော့မေတ္တာပို့ရတာကရုဏာပို့ရတာမျိုးမဟုတ်တော့ဘူးနော် natural ဖြစ်လာတယ်အဲ့တော့ verbal state မဟုတ်တော့ဘယ်နဲ့ verbal state ကိုလွန်သွားပြီတော့နော်တကယ်ကိုမေတ္တာစိတ်ကြီးကပေါ်ပေါ်လာတာအဲ့တော့ဒကာကြီးပြောသလိုဟိုတရားကိုခီးခီးရောက်အထုတ်လို့အချင်းတိကျပေးပြီးတော့မေတ္တာပို့ရမှာလားဆိုတော့ပို့နိုင်တော့ပို့ပါနော်ပို့ခြင်းနဲ့ပို့ပါသို့တော့တရားကိုတကယ်အထုတ်လိုက်အလိုလျောက်မေတ္တာစိတ်ကအချင်းတော်တော်များများမှဖြစ်နေတယ်တရားတယောက်ကိုဘသူဖြစ်ဖြစ်ပေါ့နော်လူဖြစ်ဖြစ်တိရစ္ဆာန်ဖြစ်ဖြစ်ညှက်ဖြစ်ဖြစ်ဘာဖြစ်ဖြစ်ပေါ့နော်ကိုယ့်ရဲ့မြင်ကွင်းတွေကိုရောက်လာတဲ့ဘဒ္ဒဝါတစ်ခုခုကိုမြင်လိုက်ရတဲ့အချိန်နဲ့သူ့မှာချမ်းသာစေခြင်းနဲ့စိတ်ထားအလိုလိုပေါ်နေတယ်။ဒုက္ခရောက်အောင်ဘယ်လိုမှမလုပ်ချင်ဘူး။ဒီလိုဖြစ်လာတယ်နော်။အဲ့လိုဖြစ်လာတဲ့ထီအောင်လားဒီတရားကိုအားထုတ်ထားမယ်ဆိုရင်အလိုလိုမေတ္တာစိတ်ကတနည်းလုံးဖြစ်တယ်။
တနေ့လုံးဖြစ်တာတွေသူ့ပေါင်းလိုက်မယ်ဆိုရင်မြဲမှာပေါ့ခုနပြောတဲ့အထက်မှာပါတယ်နော်။စကားလုံးမပါဘဲနဲ့တိပြီးပြတ်ခိနေတယ်။စိတ်ကတခုပဲလောက်ရင်ပိုကောင်းတယ်နော်။ဒီတော့အစမှကိုနှစ်တက်တဲ့အာယုံတစ်ခုကိုချိတိနေပြောင်းလို့လိုက်ဖို့လို့နော်။အာယုံရဲ့သဘာဝစိတ်ထဲမှာဉာဏ်ထဲမှာတကယ်ပြီးပြီးပြင်းပြင်းတိနေအောင်နော်။အဲ့တော့ verbalization မလိုဘူးနော်။စိတ်ထဲကစကားနဲ့ဆိုနေဖို့မလိုဘူး။တိနေဖို့လိုတယ်။အခုဒီမှာကြီးလက်နှစ်ခုထိနေနော်။အဲ့ဒီထိနေတာကိုကြည့်ရတဲ့စကားလုံးကိုမသုံးဘဲနဲ့ဖြူမှန်သိအောင်နေဖို့လိုတယ်။ဒါဒီလိုဖြူနေတော့ဘာကိုသိရလဲ။ဖြူမှန်သိအောင်ဆိုတော့ဖြူတော့ဘာကိုသိတယ်လဲ။နေနေတာသိရနော်။သိနိုင်လား။သိတယ်နော်။စိတ်ကလေးနဲ့ကြည့်နေတဲ့ကောင်ကနေနေအဲ့နေနေလေးကရှင်းရှင်းရှင်းရှင်းနဲ့နေတာပဲ။နော်။ပြီးတော့ဒီဖြူနေမှာမိညာနဲ့သဘောအတွေ့ရှိတယ်နော်။ပြော့ပြော့လေးနေတာ။ဒါလည်းသိတယ်နော်။ထိတဲ့နေရာမှာ pressure မရှိဘူးလားလက်နှစ်ခုထိထားတယ်ဆိုတော့နော် pressure ရှိရနော်ထိထားတယ်အဲ့ဒီ pressure လေးကိုလည်းသိလို့ရတယ် press လုပ်ထားတယ်ဒါလေးကိုသိတယ် press လုပ်ထားတယ်တင်းတင်းလေးနေတယ်နော် press လုပ်ထားတဲ့ကြောင့်လက်မောင်းအရင်ဖြစ်အောင်တင်းနေမှာပဲနော် press လုပ်ထားတော့တင်းတင်းလေးနေတင်းတာလေးကိုသိတယ်နော်တိချာရုံပြည့်ချင်း pass တွေသိရတယ်နော် electron နှစ်ခုထိထားနေရာလေးကမှာ pass တွေသိရတယ်နော်အဲ့ဒီ pass လေးကိုလည်းသိဆိုနေတာနော်ဒီကေပေါ်အရင်တိကျစားမှာ vibration တွေရှိတယ်တုံးအရင်တိကျစားမှာထိတဲ့နေရာမှာတုံနေတဲ့သဘောလေးသိတလားဟုတ်ပြီကိုယ်ကတော့ပူပြတ်တိမ်မှုပူပြတ်တိမ်မှုတော့မသိတိမ်နေပါစေနော်အဲ့တော့ထိတယ်လို့တာမင်ရလောက်စိတ်ထဲကစကားဆိုပြီးတော့အပေါ်ယံလေးသိုံနဲ့မရဘူးနော်စကားဆိုနေစရာမလိုဘူးထိနေတဲ့နေရာမှာဖြစ်ပေါ်နေတဲ့အာယုံရဲ့ natureအာယုံရဲ့သဘာဝကိုခံစားမှုအဖြစ်နဲ့ခိမိနေနေသိနေဖို့လိုတယ်နော်ခံစားရတဲ့သဘောကနေနေလေးရှိတယ်ဒါခံစားမှုနော်ပျော့ပျော့လေးခံစားရတယ်နော်လှုပ်နေတုံးနေဒါလည်းခံစားရတယ်အဲ့ဒါလိုစကားလုံးမပါဘဲနဲ့အာယုံရဲ့သဘာဝကိုခိမိနေသိနေဖို့လိုတယ်စကားလုံးနဲ့တုံးမယ်အာယုံရဲ့သဘာဝကိုအပေါ်ယံလေးပဲကျတော့သိသွားမယ်ဆိုရင်တရားမတိုးတက်နိုင်ဘူးအဲ့လိုတော့ဟုတ်တယ်နော်ဒီအမှုကိစ္စတစ်ခုထဲမှာ involve ဖြစ်နေချိန်မှာကျန်တဲ့ကိစ္စစိတ်ထဲဝင်မလာဘူးအဲ့တော့စိတ်ကို block လုပ်ထားတဲ့နည်းတစ်နည်းပဲဟိုတွေ့ဒီတွေ့ဝင်မလာအောင်တားဆီးထားတဲ့နည်းတစ်နည်းဖြစ်သွားမယ်နော်ဒီထက်ပိုပြီးကြိုးစားပါခန္ဓာရဲ့သဘာဝကိုနဲ့နဲ့နဲ့နဲ့တင်နေမှုမျိုးသိအောင်အဲ့ဒါကပိုရေးကြည့်တယ်နော်အကုသို့မဝင်အောင်တားထားတယ်ဆိုတဲ့ကောင်ကတော်တော်ကောင်းသွားပြီတတော်ကအကျိုးများပြီးစိတ်ကလွတ်ထားလို့ရှိရင်ဟိုတွေ့ဒီတွေ့အလုံးကိုတွေးတာကိုတွေးရင်လည်းသိရှင်းစရာအကုသို့သဘောကိုပဲရောက်ဖို့ရများတယ်နော်အဲ့စိတ်ထဲကိုအကုသို့စိတ်တွေဝင်မလာအောင်တစ်ခုခုကိုမှတ်ပြီးတော့ involve ဖြစ်တော့နေရတာကကောင်းတယ်နော်ဒီချက်ကိုကောင်းတာကအဲ့ဒီခန္ဓာမှာဖြစ်နေတဲ့တင်မှုတဲ့အာယုံရဲ့သဘာဝတွေကိုသိလို့ချက်ထိထိနေနေရှင်းရှင်းနေနေအသေးစိတ်သိနေဖို့နော်အဲ့တော့အသေးစိတ်ကလေးတွေကိုပိုသိအောင်ကြိုးစားပါအသေးစိတ်လေးတွေကိုမသိလို့ရှိရင်နည်းနည်းလေးတော့တတိတော့ပါတယ်ဒါပေမဲ့တကယ်ပရမတ်ထရုပ်ရဲ့သဘာဝကိုမသိနိုင်ဘူး